Welcome to the Voice of America in Burmese.
မင်္ဂလာညချမ်းသာတော်ရရှင်များရှင် VOA American တန်ရဲ့2024ခုနှစ်မေလ3ရက်တောက်ကြနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိစတင်ထုတ်လွှင့်ပေးနေပါပြီရှင်ဒီကနေ့ညရဲ့အစီအစဉ်မှုကကျွန်မဆုမမ
မင်္ဂလာညချမ်းပါရှင်ကျွန်မကတော့ဆုမြတ်မမဂါဇာစစ်ပွဲကိုဆန့်ကျင်တဲ့ဒီသတင်းချဆန္ဒပြမှုတွေအမေရိကန်တပ်ကတူတွေအပြင်တခြားနိုင်ငံတွေကတပ်ကတူတွေမှာပါပြန့်နှံ့ဖြစ်ပွားနေပါတယ်။ဒီအခြေအနေမှန်တွေကိုတင်ပြနေတဲ့သတင်းသမားတွေကိုအကာအကွယ်ပေးဖို့အတွက်ကုလသမဂ္ဂနဲ့အမေရိကန်ကတောင်းဆိုလိုက်ပါတယ်။အာရှအတွက်သတင်းလွတ်လပ်ခွင့်ဆိုင်ရာလူအခွင့်အရေးစုတွေကိုတော့မြန်မာနိုင်ငံကသတင်းသမားတွေရရှိခဲ့ပါတယ်။အခုလိုမျိုးနောက်ဆုံးရသတင်းတွေကိုဒီကနေ့ညမှကြီးညာပေးသွားပါမယ်ရှင်။
ဟုတ်ကဲ့ပါရှင်ဒီညအတွက်အထူးအစီအစဉ်အနေနဲ့အာဏာသိမ်းထားတဲ့မြန်မာနိုင်ငံရဲ့သတင်းမီဒီယာတွေဘလို့မျိုးရပ်တည်နေပါသလဲဆိုတာကိုနိုင်ငံတကာသတင်းလွတ်လပ်ခွင့်နေမှာဒီမြန်မာသတင်းအယ်ဒီတာတွေပြောဆိုလိုက်တာကတော့
ကျွန်တော်တို့စစ်တပ်ကိုဆပ်လုပ်တာမဟုတ်ဘူးတိုက်ခိုက်အောင်ဆပ်လုပ်တာမဟုတ်ဘူး NUG ကိုဆပ်လုပ်တာမဟုတ်ဘူး KNU KNL ကိုဆပ်လုပ်တာမဟုတ်ဘူး Pro NU ကိုဆပ်လုပ်တာမဟုတ်ဘူးကျွန်တော်တို့ရဲ့အရှင်သခင်ကကျွန်တော်တို့ကပြည်သူပဲဖြစ် public ပဲဖြစ်အဲ့ဒါကိုကျွန်တော်တိုက်ရတယ်
မြန်မာမီဒီယာအရေးအထူးသုံးသပ်ဆွေးနွေးခန်းကိုနားဆင်ရဖို့ရှိပါတယ်ရှင်။နောက်အပတ်စဉ်ကဏ္ဍတွေကိုလည်းတင်ဆက်ပေးမှာပါ။အခုရေဆုံးကတော့ထိတ်တန့်ရောက်သတင်းတွေကိုမတ်စုမြတ်မွန်နဲ့ပြောပြပေးပါမယ်ရှင
်။ဂါဇာစစ်ပွဲကိုဒီဆန့်ကျင်တဲ့အနေနဲ့အမေရိကန်တပ်ကတူတွေမှာအကြောင်းသားတွေစတဲ့ချဆန္ဒပြမှုတွေကိုရဲတွေဖြုတ်ခွင်းနိုင်နေမှာပဲ။ဒီတခြားနိုင်ငံတွေကတပ်ကတူတွေမှာဆန္ဒပြမှုတွေပြန့်နှံ့ဖြစ်ပွားနေပါတယ်။မြန်တဲ့နိုင်ငံပါရီမျိုးတော်ကအထင်ကရတက္ကသိုလ်ကြီးတစ်ခုဖြစ်တဲ့ CNS ဘုတ်တက္ကသိုလ်မှာចောင်းသားတွေတိမ့်ပိုက်ဆန္ဒပြနေကြတဲ့အစာအုပ်တွေကိုရဲတွေဒီကနေ့ဝင်ရောက်ရှင်းလင်းခဲ့ပါတယ်။စတဲ့ချဆန္ဒပြမှုကိုငင်းငင်းချမ်းချမ်းဖယ်ရှားရှင်းလင်းနိုင်ပုံရတယ်လို့မျက်မြင်တွေကပြောပါတယ်။အမေရိကန်တက္ကသိုလ်ကြီးတွေမှာចောင်းဝင်းတွေနဲ့ဝင်ရောက်ရှင်းလင်းတဲ့ရဲတွေနဲ့ဆန္ဒပြចောင်းသားတွေထိတိုက်တွေးမှုတွေဖြစ်ခဲ့ပြီးတဲ့နောက်မှာဗြိတိန်နိုင်ငံကမန်ချက်စတာတက္ကသိုလ်၊ Sheffield တက္ကသိုလ်၊ Newcastle တက္ကသိုလ်စတဲ့တက္ကသိုလ်ကြီးတွေအပါအဝင်တက္ကသိုလ်ကျောင်းတချို့မှာလည်းစခန်းချဆန္ဒပြမှုတွေရှိနေပါတယ်။အလားတူ Australia နိုင်ငံမှာလည်း Palestine လိုလားတဲ့တက္ကသိုလ်ကျောင်းသူကျောင်းသားတွေနိုင်ငံတော်ဝန်ကကျောင်းဝင်းတွေထဲမှာစတဲ့ချဆန္ဒပြနေကြပါတယ်။ Sydney မြို့ကထိတ်တန့်တက္ကသိုလ်ကြီးဖြစ်တဲ့ Sydney တက္ကသိုလ်ဝင်ထဲမှာတဲတွေတန်းစီထိုးထားတာကိုမြင်ရတယ်လို့ဆန္ဒပြသူတွေက Palestine အလံတွေကင်ပြီးတော့ Gaza စစ်ပွဲအဆုံးတက်ရေးချွေးကြော်တဲ့တွေနဲ့ချွေးကြော်ဆန္ဒပြခဲ့ကြပါတယ်။American ပြည်တော်စုမှာတော့ဒီနိုင်ငံအနှံ့တက္ကသိုလ်တွေကဆန္ဒပြမှုတွေကိုရဲကနှိမ်နှင်းမှုအတွင်းမှာ2000ထက်မနည်းဖမ်းဆီးခံရတယ်လို့ American သတင်းတွေမှာဖော်ပြနေပါတယ်။တက္ကသိုလ်ကျောင်းသူကျောင်းသားတွေအနေနဲ့ငြိမ်းချမ်းစွာဆန္ဒပြနိုင်ပေမဲ့အကြမ်းဖက်တာကိုလက်မခံဘူးလို့သမ္မတဂျိုးဘိုင်ဒန်ကပြောကြားခဲ့ပါတယ်ရှင်။
ဂါဇာကမ်းမြောင်ဒေသမှာစစ်ပွဲတွေကြောင့်အရင်နှုန်းကတိဆောက်ခဲ့တဲ့ဒေသရင်းဖွံ့ဖြိုးတိုးတက်မှုတွေဟာလွန်ခဲ့တဲ့အနှစ်40အခြေအနေကိုပြန်ပြီးတော့မှနောက်ဆုတ်ပြီးဆုတ်ယုတ်သွားခဲ့တယ်လို့ကုလသမဂ္ဂကပြောဆိုလိုက်ပါတယ်။ဂါဇာဒေသပြန်လည်ထူထောင်နိုင်ရေးအတွက်ဒေါ်လာတန်းထောင်ချီပြီးတော့ကုန်ကျနိုင်ပြီးတော့နှစ်တင်နဲ့ချီပြီးတော့အချိန်ယူရပါလိမ့်မယ်လို့အစ္စရေးဟာမတ်စစ်ပွဲကြောင့်ကြုံရတဲ့လူမှုစီးပွားတက်ရောက်မှုတွေကိုလေ့လာဆန်းစစ်တဲ့ကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ် UNDP ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ဂါဇာပြန်လည်တိဆောက်ရေးအတွက်ဒေါ်လာဘီလီယံ40ကနေပြီးတော့50အထိကုန်ကျနိုင်ပါတယ်လို့ UNDP ရဲ့အာရဗ်နိုင်ငံများဆိုင်ရာဘူရိုညွှန်ကြားရေးမှူးအဗ်ဒူလာအယ်ဒါဒါရီကဂျော်ဒန်နိုင်ငံအဒမန်မြို့မှာသတင်းနောက်တွေကိုကြားသာပေးနေကပြောဆိုသွားပါတယ်။တကယ်လို့စစ်ပွဲတွေဟာဇူလိုင်လတဲ့အထိဆက်ပြီးတော့ဖြစ်နေအောင်ပဲဆိုရင်လူလက်တန်းစားအများစုဆင်းရဲမွဲတေမှုတတ်မှတ်မြင့်ရောက်ကိုရောက်သွားနိုင်ပြီးတော့ပါလက်စတိုင်း 3.32 တန်းရာဂိုင်နှုန်းအဖြစ်လူဦးရေရဲ့60ရာဂိုင်နှုန်းဟာဆင်းရဲတွင်းကိုဆက်ရောက်မဲ့အခြေအနေကိုဖြစ်သွားမှာလို့ UNDP အစီရင်ခံစာမှာဖော်ပြပါရှိပါတယ်ရှင်
American ကာကွယ်ရေးဝန်ကြီး Lloyd Austin ကဒီ Philippines, Japan နဲ့ Australia ကကာကွယ်ရေးဝန်ကြီးတွေနဲ့ Hawaii ပြည်နယ်အဝါဟူကျွန်းပေါ်မှာကြာတာရေးနေတော့ကတွေ့ဆုံခဲ့ပါတယ်။လေးနိုင်ငံကြားကာကွယ်ရေးဆိုင်ရာဆက်ဆံရေးပုံမှန်ခိုင်မာစေဖို့ရည်ရွယ်တွေ့ဆုံတာဖြစ်တယ်လို့ဝန်ကြီး Austin ကသတင်းတောက်တွေကိုပြောကြားပါတယ်။ဒီလေးနိုင်ငံကြားမှာပြီးခဲ့တဲ့နှစ်တုန်းကပထမဆုံးအကြိမ်စင်ကာပူမှာတွေ့ဆုံဆွေးနွေးခဲ့ပြီးတော့အချိန်မပြတ်အောင်ဒုတိယအကြိမ်ဆွေးနွေးတာဖြစ်ကြောင်းနဲ့ Indo-Pacific ဒေသလွတ်လပ်ပွင့်လျက်ရမယ်ဆိုတဲ့ပုံအမြင်အတိုင်းရှေ့တိုးဆောင်ရွက်နိုင်အောင်ဖြစ်တယ်လို့ American ကာကွယ်ရေးဝန်ကြီးကပြောပါတယ်။ Indo-Pacific ဒေသထဲမှာတရုတ်ရဲ့ရန်လိုတဲ့လုပ်ရက်တွေအပေါ်စိုးရိမ်မှုတွေတိုးနေချိန်မှာပဲ Pacific ဒေသရင်းကမဟာမိတ်နိုင်ငံတွေနဲ့ American ဆက်ဆံရေးဟာတမနီလိုခိုင်မာတယ်လို့သမ္မတဂျိုးဘိုင်ဒန်ကလည်းပြီးခဲ့တဲ့လတုန်းကပဲပြောကြားခဲ့ပါတယ်ရှင်။
ယူကရိန်းပြည်ပခအဆုံးသတ်နိုင်ရေးအတွက်ဆွစ်ဇာလန်နိုင်ငံမှာကျင်းပမဲ့ဆွေးနွေးပွဲကို တက်ရောက်စရာအကြောင်းမရှိပါဘူးလို့ရုရှားကကြာသပတေးနေ့ကပြောဆိုလိုက်ပါတယ်။ယူကရိန်းသမ္မတဗလိုဒီမီယာဇလန်စကီရဲ့တောင်းဆိုချက်နဲ့ဆွစ်ဇာလန်နိုင်ငံကအင်ရှင်ဖြစ်နေလက်ခံပြီးတော့ဂျွန်လ15ရက်နဲ့16ရက်နေ့တွေမှာဆွေးနွေးပွဲတွေလုပ်ဖို့ပြင်ဆင်နေတာဖြစ်ပါတယ်။အဲ့ဒီဆွေးနွေးပွဲကိုတက်ရောက်ဖို့အတွက်နိုင်ငံပေါင်း100ကျော်ကိုဖိတ်ခေါ်သွားမယ်လို့ဆွစ်ဇာလန်နိုင်ငံသားရေးဝန်ကြီးအင်ညတ်ဇိုကက်ဆက်ကပြောပါတယ်။ပထမဆုံးအကြိမ်ဆွေးနွေးပွဲမှာမပါနိုင်ရင်တောင်မှရှေ့ဆက်ငြိမ်းချမ်းရေးကြိုးပမ်းမှုတွေမှာရုရှားမပါလို့မဖြစ်တာကြောင့်မို့လို့ဒါနဲ့ပတ်သက်လို့ယူကရိန်းပြည်ပထမဆုံးစကားပြောခဲ့တဲ့နိုင်ငံကတော့ရုရှားပါပဲလို့ဆွစ်ဇာလန်နိုင်ငံသားရေးဝန်ကြီးကဘန်မြူတော်မှာသတင်းတောက်တွေကိုပြောဆိုသွားပါတယ်။လောလောဆယ်မှာတော့ရှေ့လာဆွေးနွေးပွဲကိုတက်ရောက်ဖို့ရုရှားကိုဖိတ်ခေါ်မထားတဲ့အကြောင်းနဲ့ရုရှားဘက်ကတက်ရောက်လို့တဲ့ဆန္ဒရှိရင်တော့လမ်းဖွင့်ထားပါတယ်လို့ဆွစ်ဇာလန်အစိုးရကကြာသပတေးနေ့ကပြောပါတယ်။ဒါပေမဲ့ရုရှားဘက်ကတော့ဒီဆွေးနွေးပွဲကိုတက်ဖို့သူတို့စိတ်ဝင်စားဘူးလို့ပြောဆိုနေတာဖြစ်ပါတယ်ရှင်။
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုင်းလိုက်မီတာ190 kHz 1505ညလို့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။မေလ3ရက်တောက်စာနေ့ညဘက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်ရှင်။အမှန်တရားနဲ့အခြေအနေမှန်တွေကိုတင်ပြနေတဲ့သတင်းသမားတွေအပေါ်ပြစ်မှတ်ထားတိုက်ခိုက်နေတာရပ်ဖို့အတွက်ကုလသမဂ္ဂကတောင်းဆိုလိုက်ပါတယ်။သတင်းလွတ်လပ်မှုဟာရွေးချယ်စရာမဟုတ်ဘဲလိုအပ်ချက်တစ်ခုဖြစ်တယ်လို့ကုလသမဂ္ဂတွေ့ရမှုချုပ်အန်တိုနီယိုဂူတာရက်စ်ကဒီကနေ့ကြားရောက်တဲ့သတင်းကမ္ဘာသတင်းလွတ်လပ်ခွင့်နေ့မှာပြောကြားတောင်းဆိုလိုက်တာဖြစ်ပါတယ်
။ Our World Press Freedom Day is very important and so I call on governments, the private sector,
ကမ္ဘာသတင်းလွတ်လပ်ခွင့်နေ့ဟာတိတ်ကိုအရေးကြီးပါတယ်သတင်းလွတ်လပ်ခွင့်နဲ့ကမ္ဘာတဝန်းကသတင်းတောက်တွေသတင်းမီဒီယာအလုံးလုံနေကြသူတွေကိုအကာအကွယ်ပေးရမယ့်တန်ဓေဌာန်ထပ်မံခိုင်မာအောင်လို့ပါဝင်အကာအကွယ်ပေးဖို့အတွက်အစိုးရတွေပုဂ္ဂလိကကဏ္ဍတွေနဲ့လူထုအခြေပြုအဖွဲ့တွေကိုသူ့အနေနဲ့တောင်းဆိုပါတယ်လို့ကုလသမဂ္ဂအတွင်းမှူးချုပ်အန်တိုနီယိုဂူတာရက်စ်ကပြောကြားလိုက်တာဖြစ်ပါတယ်သတင်းတွေကိုအများပြည်သူအသေးစားသိရှိနိုင်အောင်စိတ်ဝင်စားလာအောင်လုပ်နေကြတဲ့သတင်းတောက်တွေနဲ့မီဒီယာအလုံးလုံနေကြသူတွေရဲ့တံပိုးမဖြတ်နိုင်တဲ့အလုပ်တွေကိုလည်းကုလသမဂ္ဂကအတိအမှတ်ပြုပါတယ်။အချက်အလက်မှန်မရှိဘဲသတင်းမှားနဲ့လှုပ်ကြံသတင်းတွေကိုတိုက်ဖြတ်လို့မရဘူးဆိုတာကိုလည်းအတွေ့အမှုချုပ်ကထောက်ပြပါတယ်။သတင်းလွတ်လပ်မှုမရှိရင်လွတ်လပ်မှုလုံးဝရှိမှာမဟုတ်တာမို့သတင်းလွတ်လပ်ခွင့်ဟာရွေးချယ်စရာမဟုတ်ဘဲလိုအပ်ချက်တစ်ခုဖြစ်ပါတယ်လို့လည်းအလေးထားပြောကြားသွားပါတယ်။သတင်းသမားတွေကိုအကာအကွယ်ပေးဖို့ပို့ပြီးတော့အားထုတ်ဆောင်ရွက်ဖို့အတွက်နိုင်ငံတိုင်းကိုတောင်းဆိုပါတယ်လို့ဒီအမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ကလည်းကြေညာချက်ထုတ်တောင်းဆိုလိုက်ပါတယ်။ကမ္ဘာတဝန်းလွတ်လပ်ဗန်မလိုက်တဲ့သတင်းမီဒီယာတွေအပေါ်အမေရိကန်ပြည်ထောင်စုကမယိမ့်မယိုင်ထောက်ခံနေပါတယ်လို့လည်းသူ့ရဲ့ထုတ်ပြန်ချက်မှာထပ်မံပြောကြားထားပါတယ်။မြန်မာနိုင်ငံမှာ2021ခုနှစ်စက်တဘာလသိမ်းပြီးနောက်မှာသတင်းသမားတွေဖမ်းဆီးထောင်ချခံရတာအပအဝင်သတင်းလွတ်လပ်ခွင့်ပုံမှုဆုပ်ယုပ်လာတယ်လို့သတင်းသမားများအကာအကွယ်ပေးရေးအဖွဲ့ CPJ တခါနယ်စည်းမခြားသတင်းတောက်များအဖွဲ့ RSF တို့လို့သတင်းလွတ်လပ်ခွင့်ဆောင်ရွက်နေတဲ့အဖွဲ့တွေကလည်းအထောက်အထားတွေနဲ့အစီရင်ခံစာတွေထုတ်ပြန်ထားကြပါတယ်ရှင်
ဒီကနေ့မေလ3ရက်နေ့မှာကြာရောက်တဲ့ကမ္ဘာသတင်းလွတ်လပ်ခွင့်နေ့မှာတော့နိုင်ငံတကာလူခွင့်ရေးနဲ့သတင်းလွတ်လပ်ခွင့်ဆိုင်ရာအဖွဲ့တွေစုပေါင်းပြီးတော့မှပေးအပ်တဲ့အာရှအတွက်သတင်းလွတ်လပ်ခွင့်ဆိုင်ရာလူခွင့်ရေးစုကိုတော့မြန်မာနိုင်ငံက Frontier မြန်မာသတင်းဌာနကချီးမြှင့်ခံခဲ့ရပါတယ်။ဒီစုကိုတော့နိုင်ငံတကာလူခွင့်ရေးစောင့်ကြည့်လေ့လာရေးအဖွဲ့ HRW Arizona ပြည်နယ်တက္ကသိုလ်ရဲ့သတင်းပညာရပ်ဆိုင်ရာဌာန Walter Cronkite School of Journalism and Mass Communication နိုင်ငံသားသတင်းတော်များ CLAC FCCT ထိုင်းနဲ့FCCT ไต้หวันတို့ကပူးတွဲပေးအပ်တာဖြစ်ပါတယ်။စုအမျိုးအစား9မျိုးခွဲထားတဲ့ထဲမှာတော့ပြည်ပသတင်းခန်းရဲ့ခေါင်းစဉ်အောက်မှာမြန်မာနိုင်ငံတွင်းဘာသာရေးလူနည်းစုတွေဖိနှိပ်ခံရတဲ့အခြေအနေကိုတင်ပြခဲ့တဲ့သတင်းနဲ့ Frontier မြန်မာချင်းမြင့်ခံရတယ်လို့ Podcast ခေါင်းစဉ်အောက်မှာတဲ့ Frontier မြန်မာကတင်ဆက်တဲ့ဒို့အတန်ထုတ်လွှင့်ချက်တစ်ခုချင်းမြင့်ခံရပါတယ်။ဒို့အတန်အစီအစဉ်ကိုတော့ VOA မြန်မာပိုင်းကအပတ်စဉ်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။မြန်မာစစ်တပ်ကိုစန့်ကျင်တိုက်ပွဲဝင်နေတဲ့စစ်မြေပြင်ကအမျိုးသမီးတွေအကြောင်းဓာတ်ပုံတင်ပြခဲ့တဲ့ AFP သတင်းဌာနကတော့ဒီဓာတ်ပုံအမျိုးအစားစုကိုရရှိပါတယ်ရှင်။
အိန္ဒိယနိုင်ငံမဏိပူရပြည်နယ်မဏိပူမြို့မှာဒီကတဲလူမျိုးတွေနဲ့ကုကီးတွေကြားမှာဒေသရင်းပဋိပက္ခဖြစ်ပွားခဲ့တာတစ်နှစ်ပြည့်တဲ့ဒီကနေ့မှာပဲဒီခေါင်းရိပ်ထားတဲ့ကတဲအမျိုးသမီးတချို့ဆက်ဘိတ်စည်းလှည့်လည်ဆန္ဒပြခဲ့ကြပါတယ်။နယ်မြေပိုင်ဆိုင်မှုကိုကာကွယ်ပါဌာနေတိုင်းရင်းသားတွေကိုကာကွယ်ပေးပါဆိုတဲ့စိုင်းမုတ်တွေကိုကန်ဆောင်ပြီးတော့အမျိုးသမီးတွေဆန္ဒပြခဲ့ကြတာပါ။မြန်မာနိုင်ငံနဲ့နယ်နိမိတ်ချင်းထိစပ်နေတဲ့ဒီမဏိပူပြည်နယ်မှာပြီးခဲ့တဲ့နှစ်မေလ3ရက်နေ့ကကတဲလူမျိုးတွေကိုအလောက်ကိုင်းနဲ့စီးပွားရေးနဲ့ပညာရေးအခွင့်အလမ်းတွေတိုးမြှင့်ခွဲဝေဖို့တရားရုံးကဆုံးဖြတ် ခဲ့တာကြောင့်ကတဲလူမျိုးတွေနဲ့ကူကီအတိုင်းဝိုင်းနှစ်ခုကြားပဋိပက္ခတွေဖြစ်ပွားခဲ့တာဖြစ်ပါတယ်ရှင
်ပြည်ပမှာရှိနေတဲ့တောင်ကိုရီးယားအစိုးရတာဝန်ရှိတဲ့သူတွေနောက်နိုင်ငံသားတွေကိုမြောက်ကိုရီးယားကနေတိုက်ခိုက်ဖို့ကြံစီနေတယ်လို့တောင်ကိုရီးယားထောက်လှမ်းအေဂျင်စီကဒီကနေ့ပြောကြားလိုက်ပါတယ်ကမ္ဘောဒီးယားလာအိုနဲ့ဗီယက်နမ်နိုင်ငံတွေမှာရှိတဲ့တောင်ကိုရီးယားတန်ယုံနေအပြင်တရုတ်နဲ့ရုရှားကကောင်စစ်ဝင်ယုံနေမှာအကြမ်းဖက်တိုက်ခိုက်နိုင်တဲ့အန္တရာယ်သတိပေးအဆင့်ကိုပြောဆိုလိုက်တာဖြစ်ပါတယ်ရှင် ထိတ်တန့်ရောက်သတင်းတွေကိုမဆုမျက်မော်နဲ့အတူပြောပြပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့နိုင်ငံတကာသတင်းလွတ်လပ်ခွင့်နေ့အထူးအစီအစဉ်ကိုတင်ဆက်ပေးကြပါတယ်တချို့နိုင်ငံတွေကသတင်းလွတ်လပ်ခွင့်ကိုဂုဏ်ပြုပြီးတော့ကျင်းပနေတဲ့နိုင်ငံတကာသတင်းလွတ်လပ်ခွင့်နေ့မှာတော့မြန်မာနိုင်ငံရဲ့သတင်းမီဒီယာလောကဟာအပြင်းထန်ဆုံးချုပ်ချယ်နှိပ်ကွပ်ခံရတဲ့အချိန်လို့ဆိုရမှာဖြစ်ပါတယ်ဒီလိုအချိန်မှာမြန်မာမီဒီယာတွေဘယ်လိုမျိုးကြံ့ကြံ့ခံပြီးတော့ရပ်တည်နေပါသလဲဆိုတာကို AWR သတင်းဌာနအေဒီတာချုပ်ဦးအောင်စောမြစည်းမသတင်းဌာနအမှုဆောင်အေဒီတာဦးစိန်ဝင်းတို့နဲ့ဥကြောစံသာဆွေးနွေးထားပါတယ
်။ဒီနေ့ကနိုင်ငံတကာသတင်းလွတ်လပ်ခွင့်နေ့ဖြစ်ပါတယ်။ဆိုတော့သတင်းလွတ်လပ်ခွင့်နေ့မှာကျွန်တော်ကလုံမဲ့အစီအစဉ်ကမြန်မာနိုင်ငံနဲ့ပတ်သက်တော့သတင်းမလွတ်လပ်ခွင့်နေ့ဆိုရမှတ်တလုံးအောင်ဖဲပြီးပြောမလားမသိပါဘူး။ဆိုတော့ပထမဆုံးပြောစီချင်တာကတော့အခုမြန်မာနိုင်ငံရဲ့သတင်းမီဒီယာအခင်းချင်းဘယ်လိုနေလဲဆိုတာကိုအကြံပြန်မှတ်ချက်လေးပေးကြပါဦးခင်ဗျာ။ကောင်းသွားရင်ပြောပါခင်
ဗျာ။ဟုတ်ကဲ့ကျွန်တော်အလှကြပြီပေါ့နော်။ကျွန်တော်ကတော့ကျွန်တော်တို့ကတော့ဘဝနှစ်ခုဖြတ်သန်းတယ်လို့ကျွန်တော်ကပြောချင်တယ်။ကျွန်တော်တိုးချုံပြောပါမယ်ကိုစိန်ဝင်းနဲ့အားနာလို့ကိုစိန်ဝင်းတို့ဆိုရင်လည်းအဲတွေ့ကြုံအများကြီးရှိပါတယ်။အဲတော့နံပါတ်1ဘဝကတော့ကျွန်တော်တို့ရဲ့ first life exam ပေါ့ကျွန်တော်တို့ပထမဆုံးအချိန် exam မှာနေရတဲ့ဘဝတစ်ခုပေါ့။ပြီးတော့2017စနစ်မှာကျွန်တော်တို့အပြောင်းအလဲတွေဖြစ်တော့ပြန်သွားကြတယ်။အထဲမှာ setup လုပ်ရတယ်။media house တွေကိုချွေသွားတယ်ကျွန်တော်တို့အရင်နေခဲ့တဲ့ထိုင်းနိုင်ငံချင်းမိုင်မြို့ဘန်ကောက်မြို့ကြီးက6ကတ်သွားတယ်အဲ့တော့ media တွေအကုန်လုံး NGO တွေအကုန်လုံးအထက်ကိုရွှေ့ကြတာ industry ကိုလုံးအထက်ကိုရွှေ့တယ်ပြီးတော့အာနာတိန်တဲ့ခါကျတော့ဒီကိုပြန်လာကြတယ်ကျွန်တော်ပြန်ပြီး set up လုပ်ရတယ်အာဆိုတော့ကျွန်တော်နှစ်ခုသွားတွေ့တယ်တစ်ခုကတော့အထက်မှာ media တွေကိုကြံခဲ့တာရှိတယ်အဲ့ဒါကစစ်တပ်ကထောက်ပံ့တဲ့ media တွေနဲ့စစ်တပ်ဘက်ကလိုက်တဲ့ media တွေနဲ့စစ်တပ်ကမွေးထားတဲ့ media တွေနဲ့ခရိုနီမွေးထားတဲ့မီဒီယာတွေအထဲမှာကြံခဲ့တယ်။အပြင်မှာတော့ဒုတိယ live မှာကျွန်တော်ဒုတိယဘဝမှာတော့ကျွန်တော်တို့အရင်ရက်ပို့ပြီးတော့အာကျွန်တော်တို့ရဲ့ bus guy ကလူပိုကြက်လာတယ်။ proud ဖြစ်လာတယ်။ဘာလဲဆိုတော့ကျွန်တော်တို့2006ခုရှစ်မှာကြည့်ရင် AOD ရဲ့အဲဒီက SHAN ရဲ့ BNN ရဲ့နောက်ပိုင်းမှာမစ္စမာနဲ့ DBB ရောက်လာတယ်အဲ့ဒါမျိုးပေါ့နော်။ကျွန်တော်တို့တစ်မျိုးလုံးမှာမှကျွန်တော်တို့မီဒီယာ house 4-5 ခုပဲရှိတယ်။အပြင်မှာတော့ BBC ရော RFA ရော VOA ရောရှိတာပေါ့နော်အဲ့တော့အခုဆိုရင်ကျွန်တော်တို့ဒီမှာအများကြီး media house တွေအများကြီးရွှေ့လာကြတယ်လုပ်တွေအများကြီးလုပ်နေကြတယ်မတူကြဘူးအင်တာနက်တွေအများကြီးကွဲတာကျွန်တော်တွေ့တယ်အဲ့တော့ဒီက independent ဖြစ်တဲ့ media တွေရှိတယ် advocacy media တွေရှိတယ် NGO media တွေရှိတယ်အစိုးရဒီဘက်ကအစိုးရကထိန်းချုပ်ထားတဲ့ media တွေရှိတယ်တိုက်ခိုက် media တွေရှိတယ်တိုင်းသား media တွေရှိတယ်ဒီဘက်ကခါရီကိုပဲmouthpiece ဖြစ်နေပြီး propaganda လုပ်ပေးနေတဲ့ media တွေရှိတယ်။ကိုယ့်ရဲ့ professional ကိုစူးစမ်းနေရတဲ့ media တွေရှိအဲ့လိုမျိုး꽌ပြားသွားတယ်လို့လောလောဆယ်ကျွန်တော်အကြမ်းပြင်းတော့ပြောလို့ရပါတယ
်။ဟုတ်ကဲ့ဒါတော့အကြီးအဖြစ်တော့ပြည်ပကိုရောက်လာကြပြီးတော့ selection တန်ဖို့ကြိုးပမ်းနေကြတဲ့ media assignment ပေါ့လေ။ဆိုတော့ပြည်တွင်းမှာကျန်နေတဲ့ media လောကရဲ့အခြေအနေရောကိုယ်စိမ့်မယ်လို့မြင်ပါလဲ။ပြည်တွင်းမှာကျန်နေတဲ့ media လောက media ဆိုတော့ကျန်သေးရဲ့လားဘယ်လိုသဘောရပါလဲ။
ဟုတ်ကဲ့စစ်ကောင်စီကတော့သူကဒီမူအဖြစ်မော့သူမမြင်မြင်ခြင်းနဲ့မီဒီယာတွေလွတ်လပ်တဲ့သတင်းမီဒီယာတွေမရှိအောင်အခြေအနေကိုဖန်တီးလိုက်တာနေလို့မရအောင်လုပ်လိုက်တာပေါ့နော်အဲ့တော့ဒီသူဖန်ခံတဲ့ဂျာနယ်လစ်ဘောင်ဝမ်190ရှိပြီအဲ့ဒီမှာလွတ်တချို့လွတ်တာရှိတာပေါ့နော်အဲ့တော့နေလို့မရအောင်ကြံခဲ့တယ်ခုနကကိုအောင်စောပြောသလိုပဲ editorial အရာသူ့ကို support လုပ်တဲ့ပိုင်းမဲ့ကြံခဲ့တယ်လို့ကျွန်တော်တို့ရေကူရအဖြစ်ပြောလို့ရတယ်အဲ့တော့သူတို့ဟိုလောက်တာโอเคသတင်းမီဒီယာပေါ့လေ editorial ရကျွန်တော်တို့ကွဲပဲမရှိတာတဲ့စာရင်တော့လေโอเคပေါ့သို့တော်လည်းပဲအဲ့ဒါကကျွန်တော်တို့ဟိုဒီမိုကရေစီနဲ့သတင်းလွတ်လပ်ခွင့်သတင်းအရေးသွေးဆိုတာကကျွန်တော်နားလည်တာတော့ဒင်ငါးပြားတစ်ခုရဲ့ခေါင်းနဲ့ပန်းပေါ့နော်ဟိုအခု သူတို့လုပ်နေတဲ့ပုံစံကဒီစေအုပ်ချုပ်ရေးစေအုပ်ချုပ်ရေးရဲ့မူလသူကဗီဇာကတော့ဒီလိုမျိုးသတင်းအချက်လက်တွေကိုဟိုမထွက်အောင်မယူစီအောင်သူမကြိုက်တဲ့ဟာသူ့ကို support မလုပ်တဲ့ဟာအဲ့တော့အဲ့ဒီရှင်းတန်းမှုတွေရှိတယ်သို့တော်လည်းပဲအနည်းစုဖြစ်ကောင်းဖြစ်နိုင်တယ် low profile နဲ့လျှို့ဝှက်နေပြီးတော့လုပ်နေတဲ့သူပြောရင်တော့ဒါတရေကောင်းနေပါပဲဟိုထောင်နှခန်းနင်းပြီးတော့လုပ်နေတဲ့တရင်သမားတွေပြည်တွင်းထဲမှာဆက်ပြီးတော့ရှိနေတယ်ကျွန်တော်တို့ကတော့ဟိုကောင်းတော့ပြောလို့ပဲမရွေးချယ်ခြင်းမနဲ့ဒီလမ်းကိုရွေးခဲ့ရတယ်အဲဟိုထွက်ပြေးရတယ်ကိုယ့်ရဲ့လွတ်မြောက်ရလွတ်မြောက်ကြောင်းကိုယ့်အလုပ်ကိုဆက်လုပ်နိုင်မှုအတွက်ကိုဟိုဟိုပြေးခဲ့ရတာပေါ့တိုးတော့ကျွန်တော်တို့ကြည့်ပဲနဲ့အဲတော့မဖြစ်ဘူးပြည်တွင်းကထောင်နှခန်းနင်းပြီးတော့လုပ်တဲ့တရင်သမားတွေနဲ့ဆက်လက်ရှင်းတန်းနေအောင်တည်င်းနေဆက်ထွက်နေအောင်ကြိုးစားနေရတဲ့အနေထားပါခင်ဗျာ
ဟုတ်ကဲ့အဲ့ပြည်တွင်းမှာစွန့်စားပြီးတော့လုပ်နေတဲ့တည်င်းသမားတွေရောအဲ့ဒါဖိနှိပ်ကြုတ်ချိန်မှုအောက်ကရုံထွက်ပြီးတော့အပြင်မှာဆက်လက်ရှင်းတန်းနေရတဲ့ AR တို့မြူစီမာတို့ကပုံကူတွေရောကျွန်တော်အနေနဲ့အထူးဂုဏ်ပြုပြောကြလို့ပါတယ်ဒီနေ့မှာခင်ဗျားတို့ချီးကျူးထိုက်တဲ့နေ့လည်းဖြစ်ပါတယ်ဟိုစုနော်ပြောလို့ပဲဆိုတော့မီဒီယာနဲ့မြန်မာနိုင်ငံရဲ့ဒီဒီမိုကရေစီထွန်းကားရေးဒေါင်းနေပန်းလိုပဲပေါ့ဒီနာတရားရဲ့ဒီထွန်းကားရေးဟာမီဒီယာပေါ်မှာစိတ်မူတည်ပါတယ်ဒီတန်းခံရရေးအတွက်ဆိုတော့ကျွန်တော်စဉ်းစားမိတာစစ်ကောင်စီကတစ်ချိန်လုံးပြောတယ်သူတို့စစ်မှန်တဲ့ဒီမိုကရေစီနိုင်ငံဖက်ဒရယ်နိုင်ငံဖြစ်အောင်လုပ်ပေးမယ်လုပ်ပေးမယ်လို့ promise လုပ်နေတယ်အဲတစ်ချိန်နဲ့မှာလည်းပဲစတင်လိုရခွင့်ဆိုတော့လုံးဝမရှိအောင်သူတို့လုပ်နေတယ်ဆိုတော့ဒီကနှစ်ခုကိုဘယ်လိုဆက်ဆက်နားလည်ရမှာလဲကောင်းတော့ရင်ပြောပါခင်ဗျာ
ကျွန်တော်ကိုဆက်ကျေးဇူးပါဆက်မိကွန်းကောင်းပါတယ်ကိုစိန်ဝင်းလည်းကျေးဇူးအများကြီးတင်ပါတယ်ကျွန်တော်တင်တဲ့သတင်းစာလွတ်လပ်ခွင့်အရေးကြီးပါတယ်ဒါပေမဲ့သတင်းစာလွတ်လပ်ခွင့်လို့ကျွန်တော်တို့ပြောတဲ့အခါမှာဆော့ရမန်တိုင်ဆိုတဲ့ကျွန်တော်တို့ fourth pillar ဆိုတဲ့ကိစ္စကိုမြန်မာစစ်တပ်တစ်ခုလည်းနေမဟုတ်ဘဲနဲ့မြန်မာတိုက်ခိုက်နေရရောအရင်တုန်းကပြည်သူကရွေးကောက်တင်မြောက်ခဲ့တဲ့အစိုးရတွေကိုယ်တိုင်ကိုယ်ကလက်ယူရှုခဲ့တာကျွန်တော်တွေ့ရတာဖြစ်ပါတယ်အဲ့တော့ကျွန်တော်တို့လွတ်လပ်သတင်းစာလွတ်လပ်ခွင့်ပြောတဲ့အခါမှာကျွန်တော်တို့ကဆရာဦးကျော်သားကပြောသွားတဲ့ဒီမိုကရေစီရေးတို့ဖက်ဒရယ်ရေးတို့ကိုလိုချင်တဲ့ဆိုရင်တော့နံပါတ်1အရေးကြီးတာကကျွန်တော်တို့သတင်းစာလွတ်လပ်ခွင့်မသေးဘူးအရေးကြီးပါတယ်။သတင်းစာလွတ်လပ်ခွင့်ကိုကျွန်တော်တို့ပို့ပြီး preserve လုပ်ဖို့အရေးကြီးပဲ။လုပ်တဲ့အခါမှာကျွန်တော်တို့သတင်းစာလွတ်လပ်ခွင့်ကခုနကိုဆရာကြီးပြောသားလို့ပဲကျွန်တော်တို့အများစုကထောင်ထဲမှာရှိပါတယ်။ထောင်နှကန်းနေနေရတာရှိပါတယ်။ stringer တွေရှိပါတယ်။ citizen journalist တို့ခေါ်တဲ့သူတွေရှိပါတယ်။ကျွန်တော်တို့ citizen reporter လို့ပို့ခေါ်ရတာI prefer that way ပေါ့နော်ကျွန်တော်ခေါ်ကြပါတယ်သူတို့လုံနေကြတာအများကြီးရှိပါတယ်အထက်ထဲမှာအချိန်ထဲမှာပဲဟိုကျွန်တော်ပြောချင်တာကတော့ခုနကပေါ့နော်ကျွန်တော်တို့တော်ဝင်ဆန်းစစ်ကြီးလက်ထက်မှာရောစစ်တပ်လက်ထက်မှာရောမီဒီယာတွေကအသုံးချကန် platform တစ်ခုပဲဖြစ်ပါတယ်မီဒီယာရဲ့ခန့်ကဏ္ဍမီဒီယာရဲ့တောင်မိုးကိုအလေးထားခဲ့တာမရှိပါဘူးပြောထောင်ပေးခဲ့တာလည်းမရှိပါဘူးကာကွယ်ပေးခဲ့တာလည်းလုံးဝမရှိပါဘူးဆိုတော့အဲ့ဒါကတော့ကျွန်တော်တို့ဝန်းနေစရာကောင်းပါတယ်ဒါတော့အဲ့ဒါကတော့ကျွန်တော်တို့စစ်တပ်တကူတော့ပြောလို့မရဘူးထင်တယ်ကျွန်တော်ကတော့အခုကျွန်တော်တို့ပြန်ပြီးတော့ကျွန်တော်တို့ပြန်ပြီးတော့တန်ဝေကပဲခေါ်ကျွန်တော်ပြန်ကြည့်တဲ့အခါကြားတဲ့အခါကျရင်အားလုံးကကျွန်တော်တို့ရဲ့ကဏ္ဍကိုအဲကဏ္ဍတစ်ခုအနေနဲ့ပဲသူတို့အသုံးချဖို့လောပဲသူတို့စူးစမ်းတော့တွေ့ရတယ်အဲ့တော့ကျွန်တော်ကအချိန်နည်းနည်းယူပြီးတော့ပြောလို့ရမယ်ဆိုရင်တော့ကျွန်တော်တို့ဒီဟိုပါတော့ဟိုဦးနေဝင်အာနာသိမ်းနောက်ပိုင်းမှာဖြစ်လာတဲ့မီဒီယာတွေအများကြီးရှိတယ်လို့ကျွန်တော်တို့ကြားဦးတယ်အဲ့လိုမီဒီယာတွေကဘလို့ဆိုင်ဘလို့မိုးတွေဖြစ်လဲဆိုတော့အလံကြီးတွေအလံဖြူတွေပြည်သူရဲဘော်တွေအပြီးတော့ဟာလာစစ်ဗိုလ်လူထွက်တွေစစ်ဗိုလ်ဆိုင်ရေးဆရာတွေအကုန်လုံးက1980လောက်မှာမီဒီယာလောကကဝင်လာကြတယ်အကုန်လုံးဝင်လာပြီးတော့သူတို့ကအယောင်ဆိုးကြတယ်သူတို့ဖြစ်ချင်တာတွေသူတို့ပြောတယ်သူတို့ရေးချင်တာတွေရေးတယ်မီဒီယာလောကမှာကိုသူတို့ဝင်လာပြီးရှုပ်လာကြတယ်အဲ့တော့အဲ့လိုကာလတွေကိုလည်းကျွန်တော်တို့ကလွန်ခဲ့တဲ့10နှစ်15နှစ်မှာသူတို့ကြုံခဲ့ရတယ်ချင်းကြီးဝင်လဲဝင်ရှင်ငယ်ဝင်လဲဝင်ကျွန်တော်မီဒီယာသမားတွေကိုထောင်ကြားရတယ်တကယ် professional ဖြစ်နေတဲ့ကောင်တွေကိုလည်းဟိုဒီ elected ဖြစ်တဲ့အစိုးရကိုယ်တိုင်ကဆာကျွန်တော်တို့လုံးဝ neglect လုပ်ခဲ့တာလေကျွန်တော်တို့ကြုံခဲ့ရပါတယ်ဆိုတော့အဲ့တော့ကျွန်တော်ဒီသတင်းလွှတ်ခွင့်ကအရန်ရေးကြည့်တယ်မီဒီယာနဲ့ democracy နဲ့ federal democracy ရှစ်ဆက်ပြီးရှင်သန်ခြင်းနဲ့ဆိုရင်တော့တိုင်းသာလက်နက်ကိုင်အဖွဲ့တွေရောတိုင်းသာခေါင်းဆောင်တွေရောဗမာခေါင်းဆောင်တွေရောဗမာဆိုရဖြစ်မဲ့သူတွေရောစစ်တပ်ကအားလုံးကတော့ကျွန်တော်တို့ရဲ့ခံကဏ္ဍကိုအထူးလေးထားဖို့လိုတယ်လို့အသုံးချဖို့မဟုတ်ဘူးအထူးလေးထားဖို့လိုတယ်လို့ကျွန်တော်ကတော့မြင်ပါတယ
်ဟုတ်ကဲ့ဒ တကယ်တော့ဒီမိုကရေစီတဝက်တပြည့်အစိုးရတက်ခဲစဉ်တုန်းကလည်းပဲသူတို့ကလည်းလွတ်လပ်မှုအပြည့်မရှိဘူးဒါပြင်သူတို့ကိုယ်၌ကမီဒီယာပေါ်သဘောထားလည်းပဲအပြည့်ဝနားလည်မှုမရှိဘူးလို့ဆိုရင်ရမှာဖြစ်ပါတယ်တကယ်တော့အစိုးရလုပ်တဲ့လူတွေကလည်းပဲ informed decision ပေါ့လေပြည်သူရဲ့အဆန်ကိုအတိအကျအမှန်ကန်ကိုဒီပြားရေးဆရာဆင်းနားလည်ဒီမှာသူစဉ်းကြချက်သင့်တယ်ပေါ့လေအဲဒီပုံစံမျိုးကတော့လေ့လာခဲ့တာတွေ့ရပါတယ်ဆိုတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့ကိုစိန်ဝင်းကဘယ်လိုမမိပါလဲခင်ဗျာဘယ်လိုပြောလဲမြန်မာနိုင်ငံမှာမီဒီယာမထွန်းကားတာဟာစစ်တပ်တခုရဲ့လားမြန်မာနိုင်ငံလူ့အဖွဲ့အစည်းပေါ်တနည်းအားဖြင့်ပြောရင်ပေါ့နော်အဲ့ဒီဟာကိုနိုင်ကဒီလိုလွတ်လပ်တဲ့အမြင်အယူဆကိုလက်ခံတဲ့မီဒီယာကိုသူတို့ဖွင့်ပြခြင်းရလားဥပမာအဖြစ်စောစောအကောင်တို့ပြောတော့ဘယ်လိုက်တဲ့မီဒီယာရှိရဲ့ဘယ်လိုက်နိုင်ပါလဲဒီမှာလည်းပဲခိုးပဲပါတဲ့မီဒီယာဒီပြပါတဲ့မီဒီယာရှိတာပဲသို့တော်တစ်ချိန်တည်းမှာ independent မီဒီယာလည်းရှိရဲ့နန္ဒမတ်စ်လည်းသတင်းစာတွေကခုစန္ဒနဲ့ကိုရေးနေကြတာပဲဒါပေမဲ့ဖတ်တဲ့လူကဘယ်ဟာမှာဖြစ်ဘဇူအဘောကြားမယ်ဘယ်ဟာဖြစ်လွတ်လပ်တဲ့အယူဆဖြစ်တယ်ဆိုတော့တံပိုးထွက်ရတာပဲဆိုတော့မြန်မာနိုင်ငံမှာရောအဲ့လိုအခင်းကြုံမျိုးဖြစ်နိုင်မယ်လို့ကိုယ်စိတ်မထင်ပါလားခင
်ဗျာကျွန်တော်ကတော့ဆရာဒီတစ်ခုလုံးကိုလွှမ်းခြုံပြီးတော့အကျိုးနဲ့အကြောင်းနဲ့ချိန်ပြီးတော့ပြောရမယ်လို့ဆိုရင်မြန်မာတွေကဒီမိုကရေစီကိုကြိုက်နှစ်သက်တယ်ဒီမိုကရေစီကိုသွားခြင်းနဲ့အဲသို့တော့မြန်မာလူ့ဖွဲ့စည်းရာဒီမိုကရက်တစ်ပဲဖြစ်လာဆိုတော့မဖြစ်ဘူးလို့ပဲဝန်ခံရမှာဖြစ်ပါတယ်ကျွန်တော်တို့ကြိုးစားဒါကလည်းအကြောင်းရင်းကြီးတစ်ချက်ကတော့ဟောဒီမိုကရေစီဆိုတာလည်းတိဆောက်ပြီးတော့လဲပတ်ရတာဟို60 62ကနေပြီးတော့စစ်တပ်ကအုပ်စီးပြီးတော့သူကနေပြီးတော့ပဲအဲဒီ information ကိုဟိုရေးပိုက်ကောင်းမြန်းပိတ်ပြီးတော့စကားတိုက်တယ်လို့သူပေးခြင်းနဲ့ဟာကိုပေးမပေးခြင်းတာကိုဟိုဟိုအုပ်ထားတဲ့လူဖွဲ့စည်းအဲ့တည်းမှာဆယ်စုနှစ်ပေါင်းများစွာရှင်သန်ခဲ့တော့နိုင်ငံရေးသမားဆိုတာလည်းဒီကနေပဲပေါက်ကွာလာတာစစ်သက်ခေါင်းဆောင်ဆိုတာလည်းဒီကနေပဲပေါက်ကွာလာတာအဲ့တော့ vice versa ဒီအကျိုးဆက်ကြီးကဆက်ဖြစ်နေတာပေါ့နော်လို့တော်လည်းပဲအဲအဲ့တော့ဒါကြီးကို excuse လုပ်လို့မရဘူးဒါကြီးကိုအကြောင်းပြချက်လုပ်လို့မရဘူးကျွန်တော်တို့က breakthrough လုပ်ပြီးတော့ဟောတိဆောက်သွားရမယ်တဲ့အထူးသဖြင့် chain agent တွေပေါ့နော်ဒီ stakeholder တွေမှာအရေးကြီးပါတယ်အဲ public ကိုဟိုဒီတိုင်းပဲမှီနေတယ်အဲဆိုလို့ရှိရင်အဲမျောလိုက် populist အစိုးရပုံစံမျိုးဘက်ကိုသွားရင်ပြဿနာကမဖောက်ထွက်နိုင်ဖြစ်တာပေါ့နော်ကျွန်တော်သတင်းသမားတွေရဲ့တန်ဖိုးကိုအတိမတ်ပြုနိုင်တဲ့အစိုးရနောက်ပြီးတော့ဟောဟိုဟာပေါ့ greater tolerance ရှိတဲ့အစိုးရတွေဖြစ်လာလို့ရှိရင်တရင်သမားတွေက capacity လည်းပုံမြင့်လာတဲ့အဲတခုတော့လည်းရှိတယ်တရင်သမားတွေမှာလည်းဒီ industry ကလူများတွေက19ရာစုနှစ်တွေကပြင်တာကျွန်တော်တို့က2017မှာသတင်းစာဆိုတာပြန်ပြီးတော့ဖြစ်တယ်2018မှာ TV ဆိုတာဖြစ်တယ်အဲ့ဒီခါကျတော့ကျွန်တော်တို့ဘက်မှာလည်းဟို capacity ရ resource အရlimit ရှိတာတော့အမှန်ပဲအဲ့ဒါကိုပြန်အလှန်ဒီအမြင်ဝင်းကျယ်ကျယ်နဲ့ကြည်နိုင်တဲ့အစိုးရတွေလူ့အဖွဲ့အစည်းတွေဖြစ်လာရင်ကျွန်တော်တို့ဟိုအပြောင်းလဲဘက်ကိုပိုကောင်းမှာကျွန်တော်ကတော့ ਪਰ မဒီမမိုင်းပြီးရ liberalization ဘက်ကိုသွားတဲ့အခါကျတော့ဩဟုတ်ပြီဒါဆိုရင်တို့တွေကblack and white conflict တွေဆိုတာတဲ့ development ဘက်ကိုပို့ပြီးတော့သွားရမယ်။ media တွေကလည်းဖွံ့ဖြိုးမှုဘက်ကိုပို့လာမယ်ပဲ။အဲ့လိုပဲထင်လာတာ။ဒါပေမဲ့အာဏာသိမ်းလိုက်တဲ့ဟာကတော့ကစားပွဲကိုဖျက်ပလိုက်တဲ့အခါကျတော့ကျွန်တော်တို့တွေဒုတိယအကြိမ်ပြန်ပြီးတော့အိမ်ဆိုင်ပြန်ဖြစ်တဲ့သဘောဖြစ်သွားပါတယ်ခင်ဗျာ
။ဟုတ်ကဲ့။နောက်တစ်ခုကကျွန်တော် media လောကမှာဒီပါတီဇွဲနဲ့လွတ်တဲ့ media တွေတော့ထားပေါ့လေ။သူက neutral ဖြစ်နေရတည်ခြင်းတဲ့ media တွေမှာခုတွေ့ရတာကတော့ balance လုပ်တယ်ပေါ့ဟိုဘက်ကသဘောထားဒီဘက်သဘောထားခုက balance လုပ်ရတယ်ဆိုတော့အခုမြန်မာနိုင်ငံမှာအဲ့လို balance လုပ်ဖို့ကတော့အာဏာရှင်ဆက်အာဏာရှင်စနစ်နဲ့ဒီဘက်ကဒါကို balance လုပ်ရတဲ့အခါမှာကြတော့စစ်ကောင်စီဘက်ကရလာမဲ့ချက်လက်ကိုဘလောက်ခိုင်ခံ့လုံနဲ့ဒီဘက်နဲ့ညီညီပြီးတော့ balance လုပ်နိုင်တဲ့အနေအထားရှိပါလဲကောင်းစော်ရှင်စဉ်းစားပါ
ကျွန်တော်အဲ့ဒါပြောမလို့နည်းနည်းလွဲနေတယ်ကျွန်တော်ကတော့ခုနကိုစင်မင်းတို့ပြောခဲ့ပြတာတွေရှိရယ်ပြောကျွန်တော် misinformation ကိစ္စတို့ media campaign တို့ဆိုရင်တော့ကျွန်တော်တင်နေအာနာသိနေခြင်းနဲ့စပြီးစစ်ကောင်စီကအာနာမသိငယ်နဲ့သူတို့ကြိုပြင်ခဲ့တာက media ကိုသူတို့ကန့်ရမယ်ဆိုတော့သူတို့သိတယ်ဒါကြောင့်မေး media ကြီးတွေအကုန်လုံး AR တွေပါဝင်မစ်စမပါဝင် media ကြီးတွေအကုန်လုံးကဒီစစ်ကောင်စီရဲ့စစ်တပ်ရဲ့ချင်းကပ်ခြင်းကိုခံကြရပါတယ်အဲ့ဒီမှာ scholar တွေလည်းပါပါတယ် media editor တွေလည်းပါပါတယ်သူတို့ချင်းကခံရတယ်။ဘာကြောင့်လဲအာဏာသိမ်းဖို့သူတို့ပြင်နေပြီ။အဲ့ဒီအချိန်မှာမီဒီယာရဲ့သူတို့အခန့်ကဏ္ဍအရေးကြီးတာသူတို့သိပါတယ်။ And all through Abna Ujos and Abbey Badalobe, Bebaka Jamale, Bolo Lomale, D. the Dindaku, Bolo Dilu Lobimle, Tatara Tama, Bonger, Jemma, Vecane, and I don't tango, Dabeme, D. the Dingo, Bedro, Blue, 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 Biro, a few memo hope and a grape young Blue Lobimle, so Kesam, Uria, Satrua, Josara, General Tuya, Egeman, Wichi, Yasa, through Tongin and backdoor policy, Yasa, through a teacher. ตรงนี้ล่ะได้ရှိပါတယ်ကျွန်တော်လုပ်ငန်းနှစ်နှစ်ကဆိုရင် I'm a news, the nature of the newsroom, John Water, by John Lesro, General, Chasonu Yemala, Tayasonu Yemala, Mara Blue Yetimale, Beba Yetimale. So the case area, let down John, Lena Chowna, the case area, that General Yeti Yarakama, General Edida Jody Boa, before not General, George Mara, General, a Kerke Miaishi, by General Yeti Niaram, the Chelak, Blue Tomle, Blue Tim Jamle, the language of Blue Tomle, so the case area, sir, General. တတော်ကိုခက်ခဲတဲ့အဲဆုံးမချက်တွေကျွန်တော်တို့ချပေးခဲ့ရတာရှိပါဒါပေမဲ့ခုနကဦးကျော်သံသာပြောသားလို့ပဲကျွန်တော်တို့ကတမယိုးကြတမယိုးကြဟလာမိဘလမ်းကုန်းလမ်းကြီးမီဒီယာဘဝနဲ့ရက်တီချင်းတဲ့သူတွေကိုရက်တီဖို့လဲကြိုးစားခဲ့တာဖြစ်ပါတယ်ဆိုတော့အဲ့ဒီဘဝကိုကျွန်တော်တို့ချစ်တယ်ဆိုတော့အဲ့ဒီဘဝနဲ့ကျွန်တော်တို့ရက်တီဖို့ခါမှာခါချင်းအခက်ခဲတွေကျွန်တော်တို့အများကြီးကျင်ဝါတာရှိပါ တို့ကနှစ်စဉ်လို့ annual funding နဲ့ grant နဲ့ကျွန်တော်သွားလို့ရပါမယ်။အဲဒီဆိုင်မှာလောရတဲ့ media အသေးလေးတွေပဲဖြစ်ဖြစ်ကျွန်တော်တို့မီဒီယာတွေဖြစ်ဖြစ်ကျွန်တော်တို့ကအဲဒီဘက်ကလာတဲ့ funding တွေနဲ့အဲ့ဒါ bellway bandit တွေနဲ့ဟာလာနားဓမြတိုက်တဲ့ကောင်တွေနဲ့ကျွန်တော်တို့အလုပ်လုပ်ရတယ်။ကျွန်တော်တို့ကအခက်အခဲအများကြီးချိန်ထဲမှာပဲကျွန်တော်တို့အဓိကကိုးကတော့ဘာလဲ value ကဘာလဲဆိုတော့မိမိရဲ့ editorial ရဲ့လွတ်လပ်ခွင့်ကိုဆက်လက်ထိန်းသိမ်းထားပြီးတော့ပြည်သူကကပြောသလိုမျိုးဥကြောင့်ကပြောသလိုမျိုး informed decision ရဖို့ကျွန်တော်တို့အသေးလေးစ조사ရတဲ့အချက်ဖြစ်တယ်။အဲ့ဒါကိုကျွန်တော်တို့တိုက်ရတယ်ကျွန်တော်တို့ခံကြုတ်ပဲလားကျွန်တော်တို့ရဲ့ခံကြုတ်ပဲတိုက်ကိုတိုက်ရတယ်ကျွန်တော်တို့ကအကြောင်းလဲကျွန်တော်တို့ကပြည်သူကို serve လုပ်ဖို့ဖြစ်တယ်။ကျွန်တော်တို့ကစစ်တပ်ကို serve လုပ်တာမဟုတ်ဘူးတိုက်ခိုင်အောင် serve လုပ်တာမဟုတ်ဘူး NUG ကို serve လုပ်တာမဟုတ်ဘူး KNU KNL ကို serve လုပ်တာမဟုတ်ဘူး KRONU ကို serve လုပ်တာမဟုတ်ဘူးကျွန်တော်တို့ရဲ့အရှင်သခင်ကကျွန်တော်တို့ကပြည်သူပဲဖြစ်တယ် public ပဲဖြစ်တယ်အဲ့ဒါကိုကျွန်တော်တိုက်ရတယ်အဲ့ဒါကအရေးကြီးဆုံးအချက်ပဲလို့ကျွန်တော်ကထင်တယ်အဲ့ခါမှာကျွန်တော်တို့ design media ရဲ့ခံကဏ္ဍတွေထပ်ပြီး꿰သွားတယ်လို့ပဲကျွန်တော်ကတော့မြင်ပါတယ
် ARD editor ချုပ်ဦးအောင်သောမြစီမ managing editor ဦးစိန်ဝင်းအထူးကျေးဇူးတင်ပါတယ်ခင်ဗျာ media log control on cuban လုဆောင်နိုင်ကြပါစေမြန်မာနိုင်ငံလူအဖွဲ့အစည်းကိုပို့ပြီး media နဲ့အထောက်ပံ့ပေးနိုင်ကြပါစေလို့ဆုတောင်းပါတယ်ခင်ဗျာ
ဦးကျော်ဇန်သာတင်ဆက်ပေးခဲ့တဲ့နိုင်ငံတကာသတင်းလွတ်လပ်ခွင့်နေ့အထူးအစီအစဉ်ဖြစ်ပါတယ်ရှင်။မြန်မာနိုင်ငံမှာအမျိုးသားတွေပြည်ပထွက်ပြီးတော့အလုပ်လုပ်ခိုင်ခွင့်နဲ့ပတ်သက်ပြီးတော့အလုပ်သမားရေးဌာနကပေးလိုက်တာကတော့ယာယီပဲဖြစ်ပြီးတော့လက်တလုံးမှာပြည်ပကအလုပ်ခေါ်စာတွေကိုလက်မခံသေးပဲခေတ္တရန်နာလိုက်တာသာဖြစ်ပြီးတော့လက်ခံထားတဲ့အလုပ်ခေါ်စာတွေအတွက်တော့ဆက်ပြီးဆေးလွတ်သွားမယ်လို့ပြောပါရယ်။အကြောင်းဆုံးကိုဇော်ဝင်းလှိုင်ပြောပြပေးပါမယ်။
အမျိုးသားတွေပြပထွက်ခွာခွင့်ကိစ္စရပ်တွေကိုအချိန်ယူစစ်ဆေးဖို့နဲ့တခြားအခြေအနေတွေအရဆိုင်းငံ့ထားတာဖြစ်တယ်လို့မြန်မာအလုပ်သမားရေးဌာနကပြောဆိုထားပါတယ်။အခုလိုအမျိုးသားတွေအတွက်ပြပအလုပ်ခေါ်စာတွေကိုလက်မခံသေးတာကယာယီတာဖြစ်ပြီးလက်ခံပြည့်တဲ့ခေါ်စာတွေအတွက်တော့လုံသားစစ်လွတ်နေအောင်မယ်လို့ပြပအလုပ်ကံဝန်ဆောင်မှုလုပ်ငန်းရှင်များအဖွဲ့ချုပ်ရဲ့အထွေထွေတွင်ရေးမှူးဦးမြတ်သူက VOA ကိုပြောပါတယ်။ဒီ
မန်လက်တာတင်ပြီးသားလူတွေကပေါ့နော်အဲ့ဒါတွေရဲ့ယောက်ျားလေးကိုအဆင်ပြေတယ်။ဒီမန်လက်တာမတင်ရသေးတဲ့လူတွေကကြောင်တော့တကယ်လို့ပါမရတော့တော့เนาะဘလော့ဒ်ရဲ့တရားရေးပိတ်တယ်ဆိုတော့တခြားကြောင့်ရှိပါပါဘောเนาะနှစ်နိုင်ငံနဲ့ဆက်ဆက်ပြီးပုံရဖြစ်တဲ့ဆိုချက်ချင်းအလိုလိုဟိုမတက်ကန်ကကြောက်အောင်မသွားနိုင်လို့ပြောလို့မရဘူးဒါပေမဲ့ဓမ္မအစ်စ်တင်တဲ့ဟာကိုလက်မခံဘူးအခုမှစတင်တယ်ဆိုတော့ရောသားလေးဓမ္မလက်မခံတော့ဆိုပြနေတာ
ဒါပေမဲ့အမျိုးသားတွေကိုပြပထွက်ခွင့်ကန့်တတ်လိုက်တဲ့ဌာနဆိုင်ရာရဲ့တရားဝင်အမိန့်ညွှန်ကြားချက်ကိုတော့မရရှိကြောင်းပြပအလုပ်ကံအေဂျင်စီတချို့ကပြောပါတယ်။လောလောဆယ်မှာထိုင်း၊မလေးရှား၊စင်ကာပူ၊ဂျပန်တို့အတွေ့အလုပ်ခေါ်စာအသစ်တွေကိုလက်မခံသေးတာဖြစ်ပါတယ်။ကိုရီးယားလုပ်ငန်းကျွမ်းကျင်စာမေးပွဲ EPS နဲ့အစိုးရချင်းစာချုပ်စနစ်နဲ့သွားမဲ့အမျိုးသားတွေကတော့ဒီရနာမှုမှာမပါဝင်ဘူးလို့ကိုရီးယားဘာသာစကားသင်တန်းကျောင်းတချို့ကပြောပါတယ်ကိုရီးယားဆိုရဟာ EPS စနစ်နဲ့မြန်မာလုပ်သား1000လောက်ကိုအခုနှစ်ထဲမှာခေါ်ယူသွားမှာဖြစ်ပါတယ်ခင်ဗျာ
ကိုဇောင်းဝင်းလိုက်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။မကြခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝတ်မှာတော့အပတ်စဉ်ကဏ္ဍအစီအစဉ်တွေကိုရှုစားနားဆင်ရဖို့ရှိပါတယ်ရှင်။
VOA အစီအစဉ်တွေကိုရေဒီယိုရုံမြင်သံကြားလို့ပြင် VOA မြန်မာပိုင်း Facebook စာမျက်နှာလိပ်စာကတော့ facebook.com/voabemis ဖြစ်ပါတယ်။
Mingla Naja Matora Shimashi, VOA American Tanye, Natanasa Legunit, Mila Tonye, Taujani Nyabai, Dudia by Nai Wamaro, a passing canary goes at Titan Sapi Mava, Tudas only American Quinet, Tibane Nibina, Kanama Tangimaro, a Yinzo, a Mudami Kanago, Dinsabi Jamare, Nyamaning Emma, Mudami, Nyazu Bawine, Sayo, Lotamarie, a Chega, a Queen Ye, Song Shomu Chiniga. မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းခဲ့တဲ့2022ခုနှစ်ရဲ့နောက်ပိုင်းမှာတည်တည်တသာပိုးပြီးတော့မှဆိုးဝါးလာခဲ့တယ်လို့အလုတ္တမသမဂ္ဂခေါင်းဆောင်တဦးဖြစ်တဲ့မတ်ခိုင်စာအောင်ကပြောပါတယ်။မတ်ခိုင်စာဟောင်းကတိတ်မကြသေးခင်တုန်းကပဲနော်ဝေးအလုတ္တမသမဂ္ဂကနေချီးမြှင့်တဲ့အထင်ကရဆုတစ်ခုဖြစ်တဲ့အော်တာဆာဗစ်စန်နိုင်ငံတကာအလုတ္တမသမဂ္ဂအခွင့်အရေးစုကိုဒီနှစ်အတွက်ချီးမြှင ုပ်သမားရေးလှုပ်ရှားမှုတွေမှာသူ့ဘာကြောင့်ပါဝင်ဖြစ်ခဲ့တယ်လဲဆိုတာကိုမက်ခင်ဖြူထွေးကဆက်သွယ်မေးမြန်းပြီးတော့ဒီသတင်းမဲ့ရဲ့အမျိုးသမီးခန္ဓာမှာတင်ဆက်ပေးထားပါတယ်
There's a path we must choose sometimes. Gotta stand up and fight sometimes.
Okay, အခုဆိုရင်ဒါဘလိုပဲဖြစ်ဖြစ်နိုင်ငံတကာမှာအလုသမားခွင့်ရေးလူခွင့်ရေးအတွက်အမျိုးသမီးတယောက်အနေနဲ့ရှေ့လမ်းကနေပြီးတော့ဆောင်ရွက်နေတာကိုတွေ့ရပါတယ်ဆိုတော့ဒီလှုပ်ရှားမှုတွေမှာရောဘယ်ချင်းကစပြီးတော့ဒီနိုင်ငံကလှုပ်ရှားမှုတွေမှာပါဝင်လာတာလဲရှင်းပြပြပါဦး
အာနမသိငင်ကတော့ကျမအဓိကတော့ဟိုပါပေါ့နော်ပြည်တွင်းမှာပဲအဲလှုပ်ရှားတယ်အပြည်ဆိုင်ရာဆက်ဆံရေးကတော့ရှိတာပေါ့နော်ဒါပေမဲ့ lobby လုပ်လို့ lobby လုပ်တယ်ဆိုတော့ဆက်ဆံရေးမျိုးမဟုတ်ဘဲနဲ့တမကအချင်းချင်းပူးပေါင်းဆောင်ရွက်ပြီးတော့မှကျမတို့မြန်မာပြည်အလုံသမားတမကတွေအတွက်ဤပညာတွေအတတ်ပညာတွေပေါ့နော်ဒီအပြည်ဆိုင်ရာနေယူတဲ့ဆက်ဆံရေးလောက်ရှိတာပေါ့နော်အဓိကကျွန်မပြည်တွင်းမှာဆိုရင်တော့စီယုံရေးပညာပေးရေးအငင်းပွားဖြစ်ရှင်ရေးကိစ္စတွေဥပဒေပြင်ဆင်ရေးကိစ္စတွေပေါ့နော်ပြီးတော့အ ਨੇ စုံအခကြေးငွေနိုင်ငံအဆင့်မှာလည်းကျွန်မအလုပ်သမားကိုယ်စားလှယ်ဖြစ်ပါတယ်ဆိုတော့အများအားတော့ဒီအလုပ်တွေကိုလုပ်တယ်ပေါ့နော်အဲဒါပေမဲ့ကျွန်မအာနာမသိငင်3လလောက်အလိုမှာကျွန်မအဖွဲ့စီရနေပြီးတော့ဂျာမနီမှာပေါ့နော် Global Labor University မှာသွားပြီးတော့ Masterprogram တခုကိုသွားပြီးတော့တင် जा ဖို့အတွက်ကျွန်မကိုစိတ်လွတ်လိုက်တယ်ပေါ့နော်စိတ်လွတ်လိုက်တယ်အဲ့ဒါကြောင့်မလို့ကျွန်မဂျာမနီကိုရောက်သွားတယ်အဲပညာသင်ပေါ့နော်အဖွဲ့ကလွတ်လိုက်တယ်အဲဒါမှမဟုတ်3လပဲကျွန်မစတင်လိုက်ရတယ်အနာသိမ့်မှုဖြစ်သွားတယ်ပေါ့နော်အဲ့တော့ကျွန်မစတင်တော့ရက်လိုက်တယ်ဘာဆိုတော့ program တစ်နှစ်လေတစ်နှစ်ပြီးမှကျွန်မတို့အလုပ်စလုပ်မယ်ဆိုအထဲမှာမဖြစ်နိုင်ဘူးပေါ့နော်ဒီကျွန်မအနေနဲ့တာဝန်ရှိတယ်အဖွဲ့စည်းမှာတာဝန်ရှိရယ်ဒါကြောင့်မလို့ကျွန်မဆက်ပြီးတော့စတင်လို့မရဘူးအဲဆုံးဖြတ်ချက်ချလိုက်တယ်ကြောင်းကနေပြီးတော့ရက်လိုက်ပြီးတော့အဲမြန်မာပြည်ကိစ္စကိုလှုပ်ဖို့ပေါ့နော်အဲအဲ့ဒီအချိန်တော့ကျွန်မပြည်တွင်းပြန်ဖို့ပြည်တွင်းပြန်ဖို့ဆိုတာထက်နဲ့ဟိုပေါ့နေစားကနေပဲသွားမှာပေါ့နော်ကျွန်မရဲ့ passport ကလည်းအာရုပ်သိမ်းခံရတယ်အဲ permanent ထုတ်ခံထားရတယ်ပြီးတော့ကြာတော့ကျွန်မတရားစွဲခံထားရတယ်ပေါ့နော်ဆိုတော့ဒါကြောင့်မလို့
အာနာသိမ့်ပြီးတော့မှတရားစွဲခံရတာပေါ့
ဟုတ်ကဲ့အဲကျွန်မတို့ကျွန်မတယောက်
တမကခေါင်းဆောင်တယောက်အနေနဲ့
တမကခေါင်းဆောင်နေကျမအခွင့်အရေးမှရှိတဲ့တမကကောင်းဆောင်နေအားလုံးနဲ့အတူကျမကိုတရားစွဲတယ်ပေါ့နော်နိုင်ငံတော်သစ္စာဖောက်မှုနဲ့ပေါ့နော်။ဒါဆိုကျွန်တော်တို့ကဒီစစ်အာဏာသိမ်းကိုလက်မခံလို့လေ။လက်မခံတော့အဖွဲ့အစည်းဆုံးဖြတ်ချက်နဲ့ကျွန်တော်တို့ကစပြီးတော့ဒီဆန္ဒထုတ်ဖော်မှုတွေလုပ်ကြတာ။ဒါကြောင့်မလို့နိုင်ငံတော်သစ္စာဖောက်မှုနဲ့ကျမတို့ဒါတရားစွဲတာပေါ့နော်။ဆိုတော့အဲ့မှာကျမဖမ်းရန်ရှိတဲ့ passport ကလည်းရုပ်သိမ်းခံရတယ်။အဲ့တော့ကျမကတော့ဟိုနေဇက်ကိုပြည်သွားပြီးတော့ကိုရဲ့လူတွေနဲ့နိနိကကအလုပ်လုပ်ချင်တာပေါ့နော်သို့တော့အဲကျမတို့အဲ့ဒီအချိန်မှာအရေးကြီးလို့အပ်တာကအပြည်ပြည်ဆိုင်ရာကိုကျမတို့ပြောရမယ်မြန်မာပြည်မှာဘာဖြစ်နေရလဲလုံမသမဂ္ဂတွေဘာဖြစ်နေလဲပြည်သူတွေဘာဖြစ်နေတယ်လဲအပြည်ဆိုင်ရာကလုံမသမဂ္ဂတွေအစိုးရတွေကကျမတို့ရဲ့ဒီမိုကရေစီလှုပ်ရှားမှုမှာဘယ်လိုသူတို့ကူရမလဲကူနိုင်မလဲဆိုတာကိုကျမတို့ပြောရမယ်တောင်းဝင်ရှိလာတယ်ပေါ့နော်အခြေအနေမျိုးတွေဖြစ်လာတယ်လုံးဖို့တာဝန်ပေးရအလုပ်ဖြစ်တဲ့အတွက်ကြောင့်မဟုတ်ကျွန်မအကောင်းဆုံးစူးစမ်းပြီးတော့အဲဒီ3နှစ်ကျော်ကာလမှာအပြည်ဆိုင်ရာမှာအဲထောက်ခံမှုပေါ့နော်မြန်မာပြည်နဲ့ပတ်သက်ပြီးထောက်ခံမှုရဖို့အတွက်အဲစူးစမ်းခဲ့ပါတယ်
အခုကတော့ဥရောပမှာပဲအခြေစိုက်ပြီးတော့ဒီနိုင်ငံတကာလှုပ်ရှားမှုတွေမှာပါဝင်ဆောင်ရွက်နေတာပေါ့
ဟုတ်ကဲ့ဟုတ်ပါတယ်ယူရောပအတွင်းကတော့ကျွန်မ၃နှစ်တာကာလမှာဒီ12နိုင်ငံနဲ့14နိုင်ငံအထိပေါ့နော်ကျွန်မတွားခဲ့ပြီးပြီအဲတချို့နိုင်ငံတွေဆိုရင်3 4 5ချိန်ပေါ့နော်တွားတယ်ဥပမာပြောဆွစ်ဇာလန်တို့ဘရက်ဆဲလ်တို့ပေါ့နော်အိုင်းလိုအခြေစိုက်တဲ့နိုင်ငံတွေ EU အခြေစိုက်တဲ့နိုင်ငံတွေဆိုမကြာခဏတွားရပါတယ်အပြင်ဥပမာကျွန်တော်တို့ဒီ UK ဩစတြေးလျအဲစင်ကာပူပေါ့နော်အဲ ASEAN နဲ့နိုင်ငံတချို့ပေါ့ကျွန်တော်တချို့နိုင်ငံတွေတော့ဟို ASEAN တွင်းကိုမပြောလို့ပါဘူးဆိုတော့ EU ပြင်ပခြားနိုင်ငံတွေကိုလည်းတွားခဲ့တယ်ပေါ့နော်အနည်းဆုံးတော့နိုင်ငံပေါင်း20လောက်မှတွားပြီးတော့လော်ဘီကိစ္စတွေကိုဆောင်ရွက်ခဲ့ပါတယ
်မြန်မာပြည်ကဒီအလို့သမားခွင့်ရပဲပြောတခြားချိုးဖောက်ခံနေရတဲ့ခွင့်ရတွေအတွက်ပဲဖြစ်ဖြစ်ပေါ့နော်တိုက်ပွဲဝင်တဲ့နေရာမှာနိုင်ငံတကာရဲ့ထောက်ခံမှုရဖို့နိုင်ငံတကာရဲ့ဒီပံ့ပိုးကူညီမှုကဘယ်လောက်ထိအရေးကြီးတယ်လို့ထင်လဲရှင
့်အရင်အရေးကြီးပါတယ်ဘာလို့လဲဆိုတော့ဒီနှစ်ခုဝယ်ရှိတယ်လေနော်နိုင်ငံတကာဒီဒီမိုကရေစီရေးလှုပ်ရှားမှုကို support လုပ်မှာလားထောက်ခံမှာလားဒါဆိုလို့ရှိရင်ကျမတို့ကကိုကအားပိုကြီးွားပြီးတော့နော်စစ်တပ်ကိုဖယ်ရှားနိုင်ဖို့အတွက်ကိုဒါအလားအလာများအကောင်ပါမယ်အဲ့လိုမဟုတ်ဘဲနဲ့တို့ကကျမတို့ကို support မလုပ်ဘူးဆိုလို့ရှိရင်ဒါစစ်တပ်ဘက်ကိုဒါပို့ပြီးတော့ support လုပ်ဟိုထောက်ခံတယ်ဆိုတဲ့အနေအထားမျိုးဖြစ်သွားမှာပဲလေနော်ဆိုတော့အာဒါဆိုရင်ကျမတို့ကဒီတော်လှန်ရေးကြီးအားကြာသွားနိုင်တယ်ပေါ့နော်ဒါကြောင့်မလို့ပြည်ဆိုင်ရာကဟိုထောက်ခံမှုရဖို့ဆိုတာအရင်အရေးကြီးတယ်အဲ့တော့အဲ့ဒီနေရာမှာလဲကျမတို့ကဘယ်သူတွေကိုပြောတာလဲပေါ့နော်သူတွေကိုပြောတာလဲကျမတို့ကအစိုးရတွေအဓိကအရေးကြီးတယ်အတိအမှတ်ပြုပြီးတော့သွားပြီးတော့အလုံးမလုပ်ဖို့အရေးကြီးတယ်အခုကတော့မလုပ်ကြဘူးပေါ့သို့တော်လဲကျမတို့ကဒီအပြီးဆိုင်မှာလုံနေတယ်ကျမတယောက်တည်းမဟုတ်ဘူးပေါ့နော်ဒီ international မှာ lobby လုံနေတဲ့ပုံကိုတွေဒါအာဂွန်ခွန်ဆိုင်မလုပ်ကြဘူးဆိုလို့ရှင်နော်ဒီအစိုးရတခုကဒီပြီးဆိုင်အစိုးရတခုကနေမြန်မာပြည်အစိုးရမြန်မာပြည်ကစစ်ဟိုအတူတက်စစ်တပ်နဲ့သွားပြီးတော့ဟိုပေါ့နော်တခုခုဆွေးနွေးနေမယ်နော်ဟိုသူတို့ကိုဖိတ်ခေါ်တယ်စသဖြင့်ပေါ့နော်ဒီတန်ရေးတမန်ရေးဆက်ဆံရေးတွေပေါ့နော်စီးပွားရေးဆိုင်ရာလုပ်နေရတွေကိုကျမတို့ကမိမမထိုးမပြပဲနဲ့နော်လူသက်အစိုးရကိုမထောက်ပံ့တာတွေမလုပ်ပါနဲ့လို့အော်ရင်သူတို့ကဆက်သွားနေကြမှာပဲလေ
ဒါပါဒါပြည်တွင်းအင်အားကအရေးကြီးတယ်မှန်တဲ့တိုင်ပဲဒီချိန်ထဲမှာလည်းနိုင်ငံကရဲ့အားအားလည်းလိုအပ်တယ်ဆိုတာကိုဟိုနားလည်ပါတယ်
ပြည်တွင်းအားဒီနေ့မှကျမဟိုနားလည်မှုမလွယ်စေချင်လို့ပေါ့နော်ပြည်တွင်းကလူတွေဒါအခုလို့ပေါ့ဟိုဆွမ်းဆွမ်းတမန်နဲ့ဒီခုခံနဲ့ခုခံတော်လှန်နဲ့ဟာမလုံနေဘူးဆိုအပြင်ကဘာမှလုံလို့မရအောင်အဲ့တော့ကျမအဓိကပြောချင်တာအထက်ကလုပ်ငန်းတွေဒါခုခံအစစ်ကဒါတော်လှန်မှုကဒါအာမကောင်းနေဘူးဆိုရင်အပြီးဆိုင်ရာကသိကြတယ်လွယ်လွယ်လေးနဲ့တော်မှာပဲဒါပေမဲ့အထက်ကခုခံစစ်ကအာကောင်းနေပေမဲ့အပြင်ကထောက်ခံမှုမရဘူးဆိုလို့ရှင်လေကျမတို့ကဒီတော်လှန်ရေးရဟိုရေစုံမျောနေမယ့်အနေအထားမျိုးဖြစ်တယ်ပေါ့နော်ဒါကြောင့်မလို့အတွင်းအဲတော်လှန်မှုနဲ့အပြင်ကပရက်ရှာဖိအားနဲ့ပေါင်းပြီးတော့မှသာကျွန်တော်တို့ကဒီစစ်အာဏာရှင်ကိုအမြန်ဆုံးဖယ်ရှားနိုင်မှာဖြစ်တယ်ပေါ့
ဟုတ်ကဲ့ပါဆိုလက်ရှိဒီအလုတ်သမားတွေရဲ့ဒီအခွင့်အရေးအခြေအနေနဲ့ပတ်သက်ပြီးတော့လည်းနည်းနည်းမေးချင်ပါတယ်အခုမြန်မာနိုင်ငံမှာဒီအလုတ်သမားအခွင့်အရေးဆုံးရှုံးမှုတွေကတော့အဆင်တစ်ဆက်ရှိလာခဲ့တယ်ဒါပေမဲ့လွန်ခဲ့တဲ့ဆယ်နှစ်ကာလအတွင်းပြည်နယ်နဲ့ကာလမှာတော့နည်းငယ်တိုးတက်ပြောင်းလဲမှုတွေရှိတယ်ဆိုတဲ့သတင်းတွေလည်းဟိုကြောတော့လည်းလုတ်ခဲ့ရဘူးတယ်လေဒီအခြေအနေတွေနဲ့တကယ်လည်းရှိခဲ့ပူပါတယ်ဒါပေမဲ့အာနာသိမ့်မှုနောက်ပိုင်းမှာရောအခြေအနေကအပြောင်းလဲဘယ်လိုများဖြစ်သွားတာရှိလဲရှင့်အလုတ်သမားခွင့်ရေးနဲ့ပတ်သက်လို့
အာအလုတ်သမားခွင့်ရေးနဲ့ပတ်သက်လို့ဆိုလို့ရှိရင်ကျမတို့သိချမြင်တာထင်တာရှိတဲ့ကဏ္ဍကျမအထက်ချုပ်ကဏ္ဍနဲ့ပြောချင်တယ်ပေါ့နော်ဂျန်နဲ့ကဏ္ဍတွေထပ်ဆိုင်သူကမြင်တာထင်တာရှိပါတယ်ဒီ2010ခုနှစ်ရွေးကောက်ပွဲနောက်ပိုင်းပေါ့နော်အဲ့ကာလကနေအနာမသိငင်ကာလမှဆိုရင်ကျမတို့ကဒီမိုကရေစီပြပြဝရခဲ့တာတော့မဟုတ်ဘူးအဲကျွန်တော်တို့ဒီတဝက်တပြတ်ဒီမိုကရေစီပေါ့အဲ့ကာလမှာကျွန်တော်တို့ဟိုပြောမယ်ဆိုရင်လေဘာလောတွေကလည်းအရန်ကောင်းခဲ့တာလည်းမဟုတ်ပါဘူးအဲငင်းပွားဖြစ်ရှင်ရန်လျားက3ပြုတ်လို့မရလို့ကျွန်တော်တို့ကဝိုင်းကောက်လုတ်ခဲ့ရတဲ့အထီးတောင်ရှိခဲ့ပါတယ်ဒါပေမဲ့ကျွန်တော်တို့ဒီကာလအတွင်းမှာလုံသမားခွင့်ရေးအတွက်အများကြီးလုံနိုင်ခဲ့တယ်ဘာကြောင့်လဲလို့ဆိုရင်ကျွန်တော်တို့လွတ်လပ်အတိုင်းတာတစ်ခုထိပေါ့နော်လုံသမားတွေဟိုထုတ်ဖော်ပြောဆိုလို့ရတယ်ကျွန်တော်တို့ဆန္ဒတွေထုတ်ဖော်လို့ရတယ်အညှိနှိုင်းဆွေးနွေးလို့ရတယ်ဆိုတော့ဟိုအနည်းဆုံးပေါ့ minimum wage လို့အားကိုကျမတို့လုံနိုင်ခဲ့တယ်။ဒီလူမှုကုလုံရေးခန်းစားခွင့်နေအပြေးဝရအောင်လုံနိုင်ခဲ့တယ်။ဆေးရုံတွေမှာလုံမဆေးရုံတွေမှာဝန်ဆောင်မှုတွေပိုကောင်းအောင်လုပ်ပေးခဲ့တယ်။အဓိကအပြင်အမျိုးသမီးကိစ္စကျမတို့ပြောမယ်ဆိုရင်လုံထန်ချုပ်ကဏ္ဍမှာဆိုရင်ဒီရုပ်ပိုင်းဆိုင်ရာလိမ်ပိုင်းဆိုင်ရာပေါ့နော်ဒီနှုတ်အားဖြင့်ပေါ့ဒါမျိုးတွေထိပါဆော်ပါမှုတွေအများကြီးဖြစ်ခဲ့တယ်အဲ့မဲ့ကျွန်တော်တို့ဒီအဲ့လွန်ခဲ့သောဒီအနာမသိငင်ကာလမှာဆိုရင်ကျွန်တော်တို့တမကားတွေဆိုတာရှင့်နေရှိတယ်ဒီလိုကိစ္စမျိုးတွေကြားတာနဲ့ကျွန်တော်တို့ကတောင်းမှန်ပြီးနောက်မလုပ်ဘူးဆိုတာမျိုးသဘောထား the board of the young you there. The token size of the young then. You are zero tolerance for no. Dilo harass and you the media bomb, Tiba now shut out. You are long at any accounts or a policy chabido located at it. I don't know tomorrow the mute media woman, Tiba now shut this or a exile and Yajo Badwara knew it as she get a bono. I mean, I'm not then be now by my jarro. I don't know my pen. I know. Babylon, Kunalu, he nine swing way boat. Something like that, load the mother Magari Boma, Piaria, Chincha Muria, Nyai Piabar, Gong Long, Gong Long, Light Pane, the Chosu Ladmaro, Sanabia, where my baby cat, Dapia Kayana, Pieda, one. Tangjawa, I do the Lashi, I mean, the Baladimian Tanau, Nego da Kayade, load the ma Queen Yewu. No, I'm here, the one who Kuni Genedu, the Biosu Redu. Let don't be a moody. A lotion air and a real masset and a bound below the lagoon. The lumiting harbor below the gown, let don't be a moo. I can't see a gown. A young or so are it, Kalelo the Marie who she larabo, no? Dow Rodamaro Iron Low Tea or Stain Harbor or a year you sound a moody. Pianango lonely about it.
A guru, a chain baby rock. So you read a dress in the item, Marish.
Okay, Minion, be a dress.
Norway nang ye nang ye ga alou thama tama ga akwin yesu shin mak khain sa aung go mak khin phyu twe ga sat twe min myan ga de amyo thami khan na ba shin aku sat pi lo tu ta song le american takwin season go tin sat pi chin ma de di tadin ma ye tu ta song le american takwin season ma ro american yue kaup pwe ko sa le law ni ne patat de lu nge de ye myo lin chat a chin naw ne ga book club a chang naw la o lu myo american thi su ji paot de tu a chang ni go su ji pi lo ko aung aung ga tin sat pi tha ba de
Igiva Tuta Sony American Quincy's a market baby John Yariaro, the Lame Natown Sally, American Tamara, Yuka Puema, Bellu Tamara Kuzle Lamyogo, Lungeri, the Bocha Nichara. American Tamara Yuka Puema, Leshi Tamara Ju Biden, Tamara Hound Donne Tranute, the Chakuzile Lamui, she's a genere Surago Lungeria, Duroye, the Bosa Nago, Tobido Pione Jarawa.
Republicans or Democrats, can you?
You ham sham pinea miss and not share. Desmond Kegawa. Do I already may be able to tighten it to go Republican and Democrat party gada? UHM is so yin. Do I already lament a town a cell lit tamara? Yuka quema. Deja about metra pido pima was a pido piodorawa. The whole bigger at the rim by Gaka, you repute to the Nasitama solution leve. The American ma, she jarred. The attack those up on all lunge mess and ashine. ตรงบုံณปုံဟာဖြစ်နိုင်မယ်ဆိုလို့ရှင်အသက်အရွယ်ကြီးတဲ့ကိုယ်စားလှယ်လောင်းတွေနေရာမှာသူတို့ကလူစားချိုးလို့ကြပါတယ်ဒါပေမဲ့လက်ရှိမှာတော့သမရပိုက်တန်နဲ့အရင်သမရဟောင်းထရမ့်တို့သာသမရကိုယ်စားလှယ်လောင်းတွေဖြစ်လာနိုင်ခြင်းရှိနေတာကြောင့်လည်းပဲဘာပဲဖြစ်ဖြစ်သူတို့နှစ်ဦးတည်းအရဆိုရင်လည်းပဲဒီအမေရိကန်နိုင်ငံသားတွေနဲ့ပတ်သက်တဲ့မူဝါဒတွေနိုင်ငံသားရေးမူဝါဒတွေချမှတ်တာနဲ အခုပြောသွားသူကတော့ New Hampshire ပြည်နယ်ကမစ်ဆန်နာရှင် Francesca Pinia လို့ပါသူကတော့ဒီတရေသားဖြတ်ချခွင့်ဟာသူ့အတွက်အရေးကြီးပါတယ်လို့ဆိုပါတယ်ဒီလိုတရေသားဖြတ်ချခွင့်ကိုလွတ်လပ်စွာရေးချွဲခွင့်လဲသူကလိုချင်တာပါနောက်တစ်ခုကတော့ဒါ American ပြည်ထောင်စုမှာအခုနောက်ပိုင်းဆိုလို့ရှိရင်ချုပ်ပြည်နယ်တွေမှာဒီစေးကြောင်သုံးဆွဲခွင့်ပေါ့နော်စေးကြောင်သုံးဆွဲခွင့်ဆိုတာလည်းပဲတရလွန်သုံးတာမျိုးမဟုတ်ဘဲနဲ့အပန်းဖြေတဲ့အခါမှာသုံးခွင့်ဆိုတာကိုဒါလူငယ်တွေကလည်းနှစ်ချိုက်ကြပါလေဆိုတော့အဲလူငယ်တွေကလည်းပဲလာမယ့်ရွေးကောက်ပွဲမှာဘလို့လူမျိုးကဒီလိုအခွင့်အရေးမျိုးပေးမလဲဆိုတာကိုသူတို့ကခက်သွင်းပြီးတော့စဉ်းစားပါတယ်
Youth voters have a real opportunity to
show Florida pine ga mesana shin jaden d on o free over tu ga ro di lu nge ri a ni ne paw no Florida ma ywe kaw pwe la la go ko pho nai me a khwin ye ri shi ni de lut lat sa ye che khin ne di a pan phi se chaw tou swe kwin ha lu nge ri a twet a ye chi de kaisa phit de so ra go le tu a thauk pya ba de American pi daw su a ni ne di Israel go set pi do လက်နက်တွေပါတွေကူညီထောက်ပံ့နေတာတွေကိုတော့တချို့ကလည်းပဲသဘောကျနှစ်ချိုက်ပါတယ်အဲ့ဒီထဲမှာဆိုရင် Massachusetts ပြည်နယ်က Eleanor State လည်းပါဝင်ပါတယ
် Right now for me one of the most
ခုလိုအခြေမျိုးမှာပေါ့နော်အရေးအကြီးဆုံးကဒီစစ်ပွဲကာလတစ်လျှောက်လုံး Israel ကိုဆက်ပြီးတော့သူကထောက်ပံ့ပေးစေလိုပါတယ် American အနေနဲ့ဆိုတော့ဒီ American ပြည်အောင်စုမှာမန္လာကကောက်ခံတဲ့ဒီ Writer Ipsos စစ်တမ်းအရဆိုလို့ရှိရင် Americanအသက်16နှစ်နဲ့29နှစ်ကြာတွေဟာဒီ Trump ထက်ဒီ Biden ကိုပိုပြီးတော့လူလာတယ်ဆိုတာကိုတွေ့ရတယ်ဆိုပြီးတော့အဲ့ဒီစစ်တမ်းမှာဖော်ပြပါတယ်ဒါပေမဲ့လည်းပဲဟိုးအရင်2020သမ္မတရွေးကောက်ပွဲတုန်းကတော့သမ္မတ Biden နဲ့သမ္မတ Trump အကြားမှာထောက်ခံသူဥယေဟာဒီ24ရာခိုင်နှုန်းလောက်กว่าပါတယ်အခုကမှာတော့သမ္မတဟောင်းတော်နဲ့Trump နဲ့သမ္မတဘိုက်ဒန်ကြားမှာဒီထောက်ခံသူမထောက်ခံသူဥယေဟာ3ရာခိုင်နှုန်းလောက်ပဲရှိတော့တာကိုတွေ့ရတယ်ဆိုပြီးတော့အဲ့ဒီစစ်တမ်းမှာပေါ်ပြပါရယ်နောက်ထပ်တင်ပြမယ့်အကြောင်းအရာကတော့ဒီ American ပြည်ထောင်စုကအကြီးဆုံးထောင်တွေထဲမှာပါတဲ့ဒီခုတ်ခရိုင်ထောင်မှာပေါ့နော်ဆိုတော့ဒီထောင်မှာတက်သူကျောင်းသူတူကနေပြီးတော့ဒီ booklet အသင်ဖွဲ့ထားတာပါ
I always knew I wanted to take care of people.
Nana Apple Fu ha di ball tech do chang du u wa. Tu ga ro di lu re ho po no a mye ran tu ga ku ni chin ne saung shao chin ne sait shi ba de. Dai mae le me tu a ni ne belo myo ku ni saung yae ya ma le so ra ho ma ti pe mae le naw so ma ro tu belo lu myo re ko ku ni pe ya me ta na pe ya me na le pe ya me so ra ho tu ga sha phwe twet shi twa de lo pyo twa da wa.အချင်းသားတူဖြစ်တဲ့ Jarvis Wright ကတော့သူ့အနေနဲ့အခုလိုမျိုးဒီစာအုပ်အသေးမှပါတာပထမအဆုံးအကျဉ်းလို့ပြောပါတယ်
။ Yeah, this is my first time doing the book club and it's actually my first time.
စာဖတ်တဲ့အခါမှာဘာပဲဖြစ်ဖြစ်သူ့အနေနဲ့လက်ရှိခံစားနေရတဲ့ကျဉ်းချက်မှုတွေစိတ်ဒုက္ခတွေကိုယာယီဖြေပြောက်ပေးနိုင်တယ်ဖြေလျှော့ပေးနိုင်တဲ့အတွက်လည်းပဲသူကဒီစာဖတ်ဖို့ရွေးချယ်ခဲ့တာလို့ဆိုပါတယ်။အထူးသဖြင့်တော့အတန်တိတ်တဲ့ဒီညဘက်ဒီမှာပဲသူကဖတ်လို့ရှိတယ်လို့ဆိုပါတယ်။နောက်ဆုံးတင်ပြပေးလို့ရတဲ့အကြောင်းအရာတစ်ခုကတော့ဒီနှေးချင်းညချင်းတန်းကြွယ်တစ်ထည်ဖြစ်သွားသူတယောက်ပါအမေရိကန်ဟာအထူးသဖြင့်တော့ဒီရွှေပြောင်းချစ်ချနေထိုင်သူတွေအတွက်အိမ်မက်တွေအကောင့်ထဲပေါ်ရမည်နောက်ဒီအခွင့်အလမ်းတွေပေါ်များရမည်လို့လည်းအတိအမှတ်ပြုခံထားရတာပါမိမျိုးစုံနဲ့အိမ်မက်တွေအကောင့်ထဲပေါ်နိုင်သူတွေထဲမှာကံကောင်းသူတူကတော့တန်း1300ထီစုကြီးပေါ့သူပါသူကဒီအမေရိကန်ပြည်ထောင်စုအနောက်ဘက်ခြမ်းဒီမြောက်ဘက်ကျတဲ့ဒီ Oregon ပြည်နယ်မှာနေထိုင်တဲ့ Laotian လူမျိုးတူပါ Charlie Stephan လို့ခေါ်ပါတယ်သူနာမည်ကဆိုတော့အမေရိကမှာအဓိကထီကြီးနှစ်ခုဖြစ်တဲ့ Powerball နဲ့ Mega Million ထီစုကြီးနှစ်ခုမှာသူက Powerball ကိုပောက်ခဲ့တာပါ
I've worked hard at that in 87 to stay in Canada for 6 years and I've come to America in that
အသက်46နှစ်အရွယ်ချာလီစပန်ဟာလာအိုကနေပြီးတော့ထိုင်းနိုင်ငံကို1989ခုနှစ်မှာပြောင်းရွှေ့နေထိုင်ပြီးတော့ဒီအမေရိကကို1994ခုနှစ်မှာရောက်လာတာပါသူကဒီရောက်ကလေးကဒီစက်ပြင်းဆရာတူအနေနဲ့လည်းအသက်မွေးဝမ်းကြောင်းခဲ့ပါတယ်အဲ့ဒီမတိုင်ခင်တုန်းကတော့အမေရိကမှာပဲသူကအထက်တန်းကျောင်းကိုသင်ယူခဲ့သူပါ2016ခုနှစ်မှာတော့သူမှာကျန်းမာရေးပြဿနာရင်ဆိုင်ခဲ့ရပါတယ်ကင်ဆာပါဆိုတော့အဲ့ဒီအချိန်ကလေးကတောက်လျှောက်စိတ်ကူလာခဲ့ရကနေပြီးတော့ဒီလွန်ခဲ့တဲ့သတင်းပတ်တုန်းကတော့နောက်ဆုံးအချိန်ဒီကီမိုဆေးသွင်းခဲ့တယ်လို့လည်းသူကပြောပါတယ်အခုလို့ဒီထီစုကြီးပေါက်တဲ့အခါမှာလည်းပဲအကောင်းဆုံးဆရာဝန်အနေနဲ့ဆေးကုသမှုခံယူသွားမယ်ဆိုပြီးတော့လည်းသူကပြောပါတယ်ဒီထီစုကိုသူ့ရဲ့ဇနီးနောက်သူ့ရဲ့တငယ်ချင်းလိုက်စာတို့နဲ့ခွဲယူသွားမယ်လို့စပန်ကပြောပါတယ်ဒီသူကတော့စုချင်း50ရာခိုင်နှုန်းကိုယူမယ်သူဇနီးနဲ့သူတကယ်ချင်းကို25ရာခိုင်နှုန်းစီခွဲပေးမယ်လို့ပြောပါတယ်ဝစ်စကွန်ဆင်ပြည်နယ်မီဝေါကီမှာနေတဲ့တကယ်ချင်းလိုက်စာကစပန်အခုဒီထီထိုးဖို့အတွက်ပေါ့ဒေါ်လာ100သူကလှမ်းပြီးတော့ပို့ပေးခဲ့သူပါ
က ကိုအောင်တင်ဆက်ပေးခဲ့တဲ့တုဒ္ဒဆုံလင်အမေရိကန်တခွင်အစီအစဉ်ကိုရှုစားနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့သိပ္ပံနဲ့နည်းပညာကဏ္ဍကိုတင်ဆက်ပေးကြပါမယ်။ဒီသတင်းပတ်မှာတော့လူကိုခန္ဓာတွေက trace elements တွေအကြောင်းကိုတင်ဆက်ပေးထားပါတယ်။လူရဲ့ခန္ဓာကိုယ်ထဲမှာအ ਨੇ ချင်းလောက်ပဲပါတဲ့ trace elements တွေထဲမှာအိုင်းယွန်းလို့ခေါ်တဲ့တန်တက် zinc လိုမျိုး drug မျိုးတွေကကျန်းမာရေးအတွက်လိုအပ်တယ်လို့မျိုးအာဆနစ်တို့ခဲတို့မာကျူရီတို့လိုဒရက်တွေကတော့အစိတ်တောက်ဖြစ်စေပါတယ်လူတွေနဲ့အတူရှင်တွဲပြီးတော့ရှိနေတဲ့ဒီ trace elements တွေကလူတွေအတွက်ဘလောက်များအရေးပါသလဲဆိုတာကိုဓာတုပညာရှင်ဒေါက်တာခင်မောင်ညိုကိုဒေါခင်မျိုးသက်ကမေးမြန်းပြီးတော့တင်ပြထားပါတယ်ရှင်
ဒီကဘာတော့ဆရာလူရဲ့ကိုယ်ခန္ဓာထဲမှာရော trace elements တွေကဘလောက်အရေးပါလဲဆိုတော့ပြောပြပေးပါဆရာ
လူခန္ဓာထဲမှာတော့အဓိကရေဆိုရင်ကျွန်တော်တို့က H2O ပေါ့သွေးဆိုရင်တော့ hemoglobin ထဲမှာ iron ဆိုတာပါတယ်သူတို့အပင်တွေမှာကြတော့ဒီ chlorophyll အစိမ်းအောင်က copper တွေပါတယ် magnesium တွေပါတယ်ပေါ့ magnesium အဓိကဖြစ်တယ်လူမှာကြတော့ iron ကအဓိကဖြစ်တယ်။အဲ့တော့ iron ကကျွန်တော် trace element ဆိုယူဆလို့ရတယ်လေ။အဲ့တော့ trace element iron ကလိုအပ်တော့ပါဖို့ရတယ်။ဒီလိုပဲကြံတဲ့ zinc လိုလိုမျိုးကလည်းအရေးကြီးတကြီးလိုအပ်တယ်ဆိုတော့နောက်ပိုင်းမှာသိလာတယ်။ zinc ကနည်းသွားရင်ဖတ်ညာမကောင်းဘူးဆိုတော့ zinc ကိုဖြည့်တင်ပေးရတာရှိတယ်။ဒါပေမဲ့တချို့ trace element တွေကြတော့များတော့လို့မရဘူး။magnesium လိုမျိုးဆိုရင်50ကနေ100 mg ပေါ့ဒါမှမဟုတ် 500 mg ထားပါတော့တဂရမ်ပြတဝက်လောက်ကိုကိုခန္ဓာထဲဝင်သွားတာနဲ့ဝန်းသွားတာတော့ဖြစ်တယ်လေဒါကြောင့်ကျွန်တော်ဝန်းနှုတ်ဆင်းသွားဆို magnesium sulfate တွေပါတောက်လိုက်ရင်ဝန်းသွားတယ်ဒီ magnesium အကြာကြီးနေလို့မရဘူးခန္ဓာထဲမှာနေရင်ပြဿနာဖြစ်တယ်ဟောဘိုက်နိုင်တော့ဒီဝန်းသွားဖို့အတွက်ကိုတော့ MOM ဆိုပုံမှန်အတိအများဆုံးသုံးပါတယ်အဲ့ဒါမက်နီဆီယမ်တွေပဲဒါပေမဲ့မက်နီဆီယမ်လည်းအများကြီးသုံးလို့မရဘူးကြာရင်ပြဿနာထက်တယ်ကယ်ဆီယမ်လည်းကျွန်တော်တို့ကိုယ်ခန္ဓာထဲမှာရှိတယ်ကျွန်တော်သဘောကျဆုံးကတော့အာဆနစ်ပေါ့အာဆနစ်ဆိုတာအဆိတ်ပဲအာဆနစ်အဆိတ်ကကိုယ်ခန္ဓာထဲရောက်ရင်သူကဖြည်းဖြည်းဖြည်းဖြည်းလေးနဲ့သူကကိုယ်ခန္ဓာထဲနဲ့ထွက်တယ်အကြာကြီးသူကနေတယ်အဲ့တော့အာဆနစ်ကအဆိတ်တခါလဲမြင်းများစားလိုက်ရင်သိရောဒီလောက်ကြံမှုတွေပါတယ်မှာလဲအာဆနစ်တွေထည့်တယ်ဒါပေမဲ့အာဆနစ်ကနည်းနည်းနည်းနည်းစားရရင်ခန္ဓာရည်ရှိတယ်ဆိုတော့လက်ခန္ဓာလက်မခန္ဓာထားလိုက်အာဆနစ်ကိုခန္ဓာမှာရှိရင်ဘာလို့အစာရည်ရမ်းပါလားဒီဘယင်တွေကစားပြီးတော့အာဆနစ်နည်းနည်းနည်းနည်းစားရတယ်လောက်ကြံရင်ခန္ဓာရည်ရှိအောင်ဆိုအာဆနစ် trace လေးကသူတို့ခန္ဓာမှာရှိတယ်အဲ့ဒါကြောင့်အစာရည်တွေရမ်းစားတာတွေ့ရတယ်ဒီလိုပဲဒီရုရှားမှာရက်စယူတန်တို့ဘာလို့လို့ပါအာဆနစ်စားရတယ်လို့ပြောသူလောက်ကြံရင်မသိဘူးလို့ပြောတာထားပါတော့ကျွန်တော်တို့အာဆနစ်ကဘယ်သူတွေနောက်ထပ်အများဆုံးရလဲဆိုရင်ကျွန်တော်ကြောင်းဆရာတွေအများဆုံးရတယ်။ဘာကြောင့်လဲဆိုရင်မြေပြူတွေထဲမှာအာဆနစ်တွေပါတယ်။မြေပြူနဲ့တုံးနေဆိုအဲ့ဒီထွက်လာတဲ့အပုံကကြောင်းဆရာကိုယ်ထဲကိုရောက်တယ်အများကြီးရောက်တယ်။ဒါကြောင့်ကြောင်းဆရာတွေကအများတန်းနှုတ်ပြိုတယ်ဆိုတော့ဒီလူငယ်တွေနဲ့ဆက်ဆံရလို့နှုတ်ပြိုတယ်လို့ပြောကြတယ်။တကယ်တော့ဒီအာဆနစ်သူ့ကိုယ်ထဲမှာအများကြီးရှိနေတယ်။အဲ့ဒါဖြည်းဖြည်းဖြည်းဖြည်းထွက်သွားတဲ့အာဆနစ်ကတနည်းအားဖြင့်တော့အသားရည်ကိုဝင်းလက်စီတဲ့အရာရှိတော့ဗော
။ဆက်အခုလူခန္ဓာကိုယ်ထဲမှာပေါ့နော်ဒီအာဆနစ်တို့တန်လို့လို့ face element ပေါ့နော်ဘယ်နှမျိုးလောက်ဒီလူရဲ့ကိုယ်ခန္ဓာထဲမှာရှိတတ်ပါလဲ။အ
ဲ့ဒီလူကိုယ်ခန္ဓာထဲမှာ12မျိုးလောက်ရှိတယ်ဗော။ magnesium calcium ဒီ mercury ကစရှိတယ်။ဒါပေမဲ့အသုံးဝင်လာတော့ zinc လို့ calcium လို့ကတော့အသုံးဝင်မှာ calcium ကလည်းမရှိမဖြစ်ကိုယ်ပေါ်နေကြလို့ကတော့သိမလို့ပါဘူးသူတို့ဟိုရင်တုံးလည်းမတုံးကြပါဘူးလူအပ်တဲ့ trace element 12ခုထောက်ဖို့တည်းဆရာလည်းပ
ါ potassium ကရောလူကိုခန္ဓာထဲမှာ trace element နေနဲ့ဘယ်လိုအလုပ်လုပ်ပါလဲဆရာ
အဲ potassium ကသွေးတိုးတဲ့လူတွေအတွက်ဆိုတော့ sodium ဆ potassium ကတုံးရတာလေကျွန်တော်တို့ကဘာမှာအရေးကြီးတာ sodium chloride တွေပေါ့ဆာအဲ potassium ကနည်းနည်းပဲกว่าအဲ့တော့သွေးမတူရအောင်ဆိုတော့စားကိုပြန်လျှော့မယ်ဆိုရင်ဘာနဲ့အစာထုတ်လဲဆိုပိုတက်ဆီယမ်နဲ့အစာထုတ်တယ်။အဲ့တော့ပိုတက်ဆီယမ်သာမရှိဘူးဆိုရင်ကိုယ်ခန္ဓာထဲမှာလူရဲ့အကျောအချစ်စစ်တွေကအလုံးမလုပ်တော့ဘူး။အဲ့တော့ပိုတက်ဆီယမ်ကိုဒီပင်လယ်ရေကကျွန်တော်မရလို့ပြင်မဲ့အော်ရင်းပေါ်စားကနေသိ မရကြဘူးမဲ့ဘယ်ကနေရလဲပြောသည့်ကနေရတယ်ပြောသည့်ကဥဒ္ဒဆရာအမှန်တန်ကျွယ်ဝတဲ့အတွက်ပြောသည့်ပုံမှန်ဆိုင်တော့ဥဒ္ဒဆရာရတဲ့အကျော်အစ်စ်တွေကောင်းတယ်ဒါပေမဲ့အသက်ကြီးလာတဲ့ခါကျရင်ပိုတက်ဆီယမ်အကူမလေးဖြစ်တယ်ပိုတက်ဆီယမ်များတဲ့ရောဂါလည်းဖြစ်ပါတယ်ကျွန်မကိုခန္ဓာကိုက်တယ်ဝန်းနေပါလေချုပ်တယ်ပြဿနာကြီးတက်ကြပါတယ
်လူကိုခန္ဓာထဲမှာဒီထူးထူးခြားခြားပါတယ်ဒီအာရုံနဲ့ပေါ့နော်ဒီအိုင်းပါဒီအိုင်းနဲ့ပတ်သက်ပြီးတော့နည်းနည်းလေးပြောပြပေးပါဆရာဒီအိုင်းများသွားရင်နည်းသွားရင်ဘာတွေအပြောင်းအလဲတွေဖြစ်နိုင်မှာလဲ
ဘုမပြည်လိုလူတွေမှာပေါ့ကျွန်တော်တို့ဒီအရင်ခိတ်တဲ့အိုင်းနည်းတဲ့ကိစ္စပဲအများဆုံးဖြစ်တယ်အိုင်းနည်းရင်ကိုယ်ဝန်ဆောင်တွေကလည်းဒီသွေးထွက်လွန်လာလို့ဘာလို့ဖြစ်တတ်တယ်ဒီအိုင်းနည်းရင်ပြဿနာအများကြီးရှိတော့မွေးလာတဲ့ကလေးတွေမရှင်းတန်တာရှိတယ်ဒီတန်တတ်ကတော့များသွားရင်ပါရိုက်ဖြစ်လာတဲ့အထိကိုယ်လည်းမတန်ဆွမ်းလာတဲ့အထိကိုဖြစ်လာနိုင်ပါလေ homochromo 6ဆိုတဲ့ယောဂါရတာပါလေမိတာတော့မှန်ညာမကောင်းတာတော့အာယုံကြောအားနေတာကြီးအများကြီးဖြစ်တတ်တယ်အဲကြောင့်ဒီ iron ကိုလိုတာထက်ပိုတော့မတုံးဖို့ရေးကြည့်တာပေါ့ဒီ trace element တွေရဲ့ graphic ဝတ်ချက်တွေကအရန်ခက်ခဲပါလေသူ့ကိုညာလို့လည်းမရဘူးနဲလို့လည်းမရဘူးနောက်တစ်ခု trace element ကလိုအပ်တဲ့ဟာကဟို iodine ပေါ့အဲ့ဒီဆိုလဲကျွန်တော်တို့ကလူကိုခံနိုင်တဲ့ကမထုတ်လို့ဘူးဒီပင်လယ်ကမ်းခြေတန်းနေတဲ့လူကအိုင်ယိုဒင်းအများကြီးရတယ်အိုင်ယိုဒင်းကိုပင်လယ်ရေလေကရတယ်ပင်လယ်ရေတွေကရတယ်ဒီပင်လယ်ကမ်းစပ်မှာပေါက်တဲ့အပင်တွေကကြောက်ပွင့်နေပါတယ်ကနေရပါတယ်အဲ့ဒီအသေးထန်ရတယ်ငားတွေကလည်းရတယ်ဒါပေမဲ့တောင်ပေါ်ကလူတွေကကြတော့အဲ့လိုမျိုးအိုင်ယိုဒင်းကိုမရကြဘူးဒါကြောင့်သူတို့အားဖြည့်စာအနေနဲ့အိုင်ယိုဒင်းကိုပေးရပါတယ်အိုင်ယိုဒင်းမရဘူးဆိုရင်ကျွန်တော်လဘင်းကြီးယောဂဖြစ်တယ်အကွိုက်တာလို့ခေါ်မှထားတယ်အဲ့လဘင်းကြီးယောဂဖြစ်တော့အသက်ရှူကြပ်တော့အန္တရာယ်ရှိတာပေါ့ဒီလိုမျိုးမဖြစ်အောင်လို့အယိုဒင်းကိုအယိုဒင်းစားဆိုတော့လုပ်ပြီးတော့ပေးရပါတယ်သို့တော်တခုတတိထားမှာအယိုဒင်းများသွားရင်လည်းဒီယောဂပြန်ဖြစ်တာအဲ့ဒီကွိုက်တာကလည်းအယိုဒင်းများလို့လည်းမရပါဘူးအယိုဒီတိုင်းမှာလဘင်းကြီးယောဂတွေဖြစ်လာကြတာရှိတယ်အဲ့ဒီတော့မှအဲ့ဒီအယောဒီတိုင်းမှာလဘင်းကြီးယောဂဖြစ်တာဒါအိုင်ဒီကြော့လို့မဟုတ်အိုင်ဒီများလို့ဆိုတဲ့ဟာလေးဟိုသိလာပါပဲဒါဒီကအကုန်လုံးကိုကျွန်တော်တို့ဆင်ញဲမှာ trace elements ကကျွန်တော်တို့လူသားတွေနဲ့အတူပူးတွဲပေါ့အလုပ်လုပ်ကြတယ်သူတို့ကအမှန်တန်နော်အကျိုးပြုတဲ့ dressing တွေလို့ပြောရင်မမှားပါဘူ
းဒေါက်တာခင်မောင်ညိုရဲ့ပြောကြားခြင်းလည်းပဲဒီသတင်းကတည်းကသိပ္ပံနဲ့နည်းပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါစီနောက်တစ်ပတ်မှာပြန်ပြီးဆုံရအောင
်လူခန္ဓာကိုယ်ရဲ့က trace elements တွေအကြောင်းကိုဓာတုပညာရှင်ဒေါက်တာခင်မောင်ညိုကိုဆက်သွယ်မေးမြန်းပြီးတော့ဒေါက်ခင်မျိုးသက်တင်ပြပေးထားတဲ့သိပ္ပံနဲ့ဤပညာခန္ဓာပါရှင်ဒီကနေ့ညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲမကြခင်မှာအစီအစဉ်တွေအဆုံးသတ်တော့မှာမို့နောက်ဆုံးရသတင်းချင်းချုပ်ကိုမတ်စုမြတ်မောင်ကတလှည့်ပြောပြပေးပါမယ်ရှင်ပန်တရားနဲ့ဒီအခြေအနေမှန်တွေကိုတင်ပြနေတဲ့သတင်းသမားတွေကိုကာကွယ်ပေးဖို့အတွက်ကုလသမဂ္ဂကတောင်းဆိုလိုက်ပါတယ်။သတင်းလွတ်လပ်မှုဟာရွေးချယ်စရာမဟုတ်ပဲလိုအပ်ချက်တစ်ခုဖြစ်တယ်လို့ကုလသမဂ္ဂဒွေရဲမှုချုပ်အန်တိုနီယိုဂူတာရက်စ်ကဒီကနေ့ကြားရောက်တဲ့ကမ္ဘာသတင်းလွတ်လပ်ခွင့်နေ့မှာပြောကြားလိုက်တာပါ။သတင်းတွေကိုအများပြည်သူသိချာသိရှိအောင်စိတ်ဝင်စားလာကြအောင်လုပ်နေတဲ့သတင်းတော်တွေနဲ့မီဒီယာအလုံးလုံးနေကြသူတွေရဲ့တန်ဖိုးမဖြတ်နိုင်တဲ့အလုပ်တွေကိုလည်းကုလသမဂ္ဂကအသိပြုတယ်မှတ်ပြုတယ်လို့သူကပြောကြားခဲ့ပါတယ်။သတင်းသမားတွေကိုကာကွယ်ပေးဖို့ပို့ပြီးတော့အားထုတ်ဆောင်ရွက်ဖို့အတွက်နိုင်ငံတိုင်းကိုတောင်းဆိုတဲ့အကြောင်းအမေရိကန်နိုင်ငံသားရဲ့ဝန်ကြီးအန်တိုနီဘလင်ကင်ကလည်းကြေညာချက်ထုတ်ပြန်တောင်းဆိုပါတယ်။ကမ္ဘာတဝန်းလွတ်လပ်ဗန်းမလိုက်တဲ့သတင်းမီဒီယာတွေအပေါ်အမေရိကန်ပြည်ထောင်စုကမငြိမ်းမငြိမ်းထောက်ခံနေတယ်လို့လည်းကြေညာချက်ထဲမှာထပ်မံပြောကြားထားပါတယ်။မြန်မာနိုင်ငံကဒီနိုင်ငံတကာလူ့အခွင့်အရေးနဲ့သတင်းလွတ်လပ်ခွင့်ဆိုင်ရာအဖွဲ့တွေစုပေါင်းပေးအပ်တဲ့အာရှအတွက်သတင်းလွတ်လပ်ခွင့်ဆိုင်ရာလူ့အခွင့်အရေးစုတွေကိုမြန်မာနိုင်ငံကသတင်းသမားတွေရရှိခဲ့ပါတယ်။ဖြိပသတင်းကမ်းခေါင်းစဉ်အောက်မှာမြန်မာနိုင်ငံတွင်ဘာသာရေးလူနည်းစုတွေဖိနှိပ်ခံရတဲ့အခြေအနေတင်ပြတဲ့သတင်းနဲ့ Frontier မြန်မာကဆွေးရခဲ့တယ်လို့ Podcast ခေါင်းစဉ်အောက်မှာလည်း Frontier မြန်မာကတင်ဆက်တဲ့ဒုအသက်ထုတ်လွှင့်ချက်နှစ်ခုဆွေးရခဲ့ပါတယ်။ဒုအသက်အစီအစဉ်ကို VOA မြန်မာပိုင်းကလည်းအပတ်စဉ်ထုတ်လွှင့်နေပါတယ်။မြန်မာစစ်တပ်ကိုစန့်ကျင်တိုက်ပွဲဝင်နေတဲ့အစ်မြေပြင်ကအမျိုးသမီးတွေအကြောင်းဓာတ်ပုံတွေနဲ့တင်ပြခဲ့တဲ့ AFP သတင်းဌာနကလည်းသတင်းလွတ်လပ်ခွင့်ဆိုင်ရာလူ့အခွင့်အရေးဓာတ်ပုံမှတ်တမ်းစုရရှိခဲ့ပါတယ်ရှင်။
နောက်ဆုံးရသတင်းချင်းချုပ်ကိုမတ်စုမြတ်မွန်ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညရဲ့အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်ဆက်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Robert Best နဲ့ Helen ဖြစ်ပါတယ်ရှင်ကျွန်မကစုမွန်ပါဒီညအစီအစဉ်မှုဖြစ်တာဝယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင် VOE ကိုနားတော်ဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ် VOE ရဲ့တော်ရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးစိတ်ချမ်းသာကိုကြမ်းမှာဘေးပရာဝေးကွာလို့လိုရာဆန္ဒတွေပြည့်ကြပါစေရှင်This program has